ပင်ကြောလျာတုတ်တာမှာဘယ်ဘက်ကြီးရောက်သွားလဲအကုသလဝိတ္တတရားသုံးပါးသင်္ချာဖြစ်ပေါ်လာတဲ့အပန်းကြီးရောက်တော့ပါနော်နည်းနည်းလေးတရားဆက်ဆက်ပြီးတော့ဉာဏ်ကြည့်ကြရအောင်ဒီရောမေဘိကဝေအကုသလဝိတ္တကကာမဝိတ္တကောပြပါဒဝိတ္တကောဝိသိန္ဒဝိတ္တကောယောဂဝဆရပုဂ္ဂိုလ်တဦးကိုသင်္ကလာတုံးဘွားရောက်အောင်တုံးဖို့ပြင်ပြတဲ့တရားကကာမဝိတ္တ၊ပြပါဒဝိတ္တ၊ဝိသိန္ဒဝိတ္တလို့ခေါ်ဆိုအပ်တဲ့ဒီဝိတ္တတရားသုံးပါးဖြစ်တယ်။တရားအထုတ်နေပြီဆိုရင်ဒီတသိတ္တနဲ့ကာမဝတ္ထုအစုစုတွေအကြောင်းကြံစည်စေကုန်မှုတွေကဝန်ရောက်ပြီးနောက်ဆက်နေမယ်။ပြပါဒကိုရှင်မုန်းခြင်းနဲ့ဆက်စည်းခြင်းနဲ့ပြပါဒဝိတ္တတရားတွေကဝန်ရောက်ပြီးနောက်ဆက်နေမယ်။ရဝဏီကိုညှဉ်းပန်းနှိစ္စလိုတဲ့ကြံစည်စေကုမှုဝိသိန္ဒဝိတ္တတရားတွေကအနောက်ရှိအနေနဲ့ဆိုရင်ယောဂဝဆရာပုဂ္ဂိုလ်ဒီယောဂဝဆရာပုဂ္ဂိုလ်မဖြစ်တော့ဘဲနဲ့သင်္ကလာတုံဘောရောက်သွားတယ်နော်ဒီတော့ဒီသင်္ကလာတုံဘောရောက်အောင်ဘုဒ္ဓံပြင်ပြီးတဲ့ဒီအကုသလဝိတ္တတရားတွေကိုတိုက်ဖြတ်ဖို့ရမလိုဘူးလားလိုအပ်လားလိုအပ်တော့ဘာနဲ့တိုက်ဖြတ်မလဲဒီမေဇဗေကဝေတရားအကုသလဝိတ္တကံကောအပရိသေသနိရောဂံတိသတုသဝတတိပဋ္ဌာနေသုသောပတိတိတစိတ်တ္တဝိဟရတောအနိမိတံဝသမတိဘောဝရတောသိခဝေခြေတယံတုဤမေဇတရားအကုသလဝိတ္တကဤအကုသလဝိတ္တတရားသုံးပါးတို့သည်ကွာအဘယ်တရား၌အပရိသေတအကျဉ်းဉာဏ်မရှိကုန်စင်အောင်ဤရုံသံတိချုပ်ငင်း၍သွားကြလေကုန်သနီဤအကုသလဝိတ္တတရားသုံးပါးဟာဘယ်တရားဒီမှသွားပြီးချုပ်ငင်းကြလဲတရားရှင်ကပြန်ပေးပြန်ဖြေထားပါနော်တတုဝါတတိပဋ္ဌာနေတို့တတိပဋ္ဌာန်တရား၄ပါးတို့၌မူလီသောပတိတိတစိတ်တ္တကောင်းစွာပြည်နေသောစိတ်တ္တရှိသောယောဂစိတ်တ္တရှိလျက်ဝိဟာရတော်နေထိုင်သောယောဂဝဆရာပုဂ္ဂိုလ်ဤတဏ္ဍ၌၎င်းအနိမိတ်တဝသမာတိအနိမိတ်တအမိရတဲ့သမာတိကိုဘဝရာတော်ပေါများအထုံနေသည့်ယောဂဝဆရာပုဂ္ဂိုလ်ဤတဏ္ဍ၌၎င်းအမရိနေတာအကျဉ်းအကျဉ်းမရှိကုန်စေအောင်အကုသလဝိတ္တကတရားအကုသလဝိတ္တကသုံးပါးကုန်သောအကုသလဝိတ္တတရားတို့သည်နိရောဇန်တိချုပ်ငြိမ်း၍သွားကြလေကုန်၏ဒီကာမဝိတ္တ၊ဇာပတဝိတ္တ၊ဝိသင်္ဒဝိတ္တခေါ်တဲ့ဉာဏ်စီစေကုမှုတွေကကုလတရားဘာဝနာသိဉာဏ်နေတဲ့ယောဂဝဆရာပုဂ္ဂိုလ်ကိုဝင်ရောက်ပြီးနှောက်ရှက်ခဲ့မယ်ဆိုရင်ဒီအကုသလဝိတ္တတရားတွေတိုက်ဖြစ်နိုင်အောင်ပွားများအပ်လို့မယ်တရားကဘယ်တရားလဲသတိပဋ္ဌာန်တရား၄ပါးအဲ့ဒီသတိပဋ္ဌာန်တရား၄ပါးတို့ဆိုင်ကောင်းစွာကြီးနေတဲ့စိတ်ဓာတ်ဖြင့်နေထိုင်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမတော်လည်းအထူးအဖြင့်အနိမိတ်တမာတိကိုပေါင်းများအထုတ်နေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့တဏ္ဍာမတော်လည်းဒီအကုသလဝိတ္တတရား၃ပါးတို့သည်အကျဉ်းကျန်မရှိကိုယ်စင်အောင်ချုပ်ငြိမ်းသွားပါတယ်လို့ဒီလိုပြောဟောဟောလိုက်တော့ဒီနေရာမှာသတိပဋ္ဌာန်တရား၄ပါးကတတ္တအနိမိတ်တမာတိကတတ္တလို့ဒီလိုတော့မှတ်ပါတယ်နော်တတိပဋ္ဌာန်တရား၄ပါးကဘာတွေလဲ။ကာယ ानु ပတနာတတိပဋ္ဌာန်၊ဝေဒနာ ानु ပတနာတတိပဋ္ဌာန်၊စိတ်ဓာတ် ानु ပတနာတတိပဋ္ဌာန်၊ဓမ္မ ानु ပတနာတတိပဋ္ဌာန်ဆိုပြီးတတိပဋ္ဌာန်တရား၄ပါးရှိပါတယ်။ကာယ ानु ပတနာတတိပဋ္ဌာန်ပိုင်းမှာအာနာပါနကဲ့သို့သမာဓိထူထောင်သောအပိုင်းတွေကိုလည်းမြတ်စွာဘုရားဆက်သွင်းပြီးဟောထားပါတယ်။သမထပိုင်းတွေလည်းပါတယ်။ပတိကုလမနတိကာရအနေနဲ့32ခုထာတ၄ခုယောဇာဇဇုတ်ဘွယ်အနေနဲ့ရှုပွားသုံးသပ်ဖို့ရန်ပရမဇန်သမာဓိတို့စိုက်အောင်ရှုပွားဖို့အစီအစဉ်လေးပါတယ်။အာလုဘဘာဝနာကမ္မထာနေလည်းပါပါတယ်။ဒီတဲ့ခါကျတော့မှယုတ်တရားတွေသိသိဘုံကိုဥတည်ထားတယ်။ဝေဒနာလူပဒနာပိုင်းမှာတော့ဒုယုတ်တရားကိုဥတည်ပြီးသိသိပြီးတဲ့ယောဂဝဆရာပုဂ္ဂိုလ်ကဝေဒနာကိုဥမှုရဲ့ဉာဏ်ကြားရည်ကိုသိသိဖို့ဟောထားပါတယ်။သိတဲ့လူပဒနာပိုင်းကျတော့ယုတ်တရားကိုသိသိပြီးတဲ့ယောဂဝဆရာပုဂ္ဂိုလ်အတွက်အသေးစိတ်ဝိညာဉ်ကိုဥတည်ပြီးတော့နာမ်ပြတဲ့ကိုသိသိပုံကိုဟောတာလေဓမ္မနုပဒနာပိုင်းကြတော့ရှင်ပိုင်းမှာယောဂမထံကိုအောင်မြင်စွာသိသိပြီးတဲ့ယောဂောသရာပုဂ္ဂိုလ်အဖို့ဖတ်တာကနေစပြီးတော့နာမ်ပြတဲ့ကိုသိသိပုံစနစ်ကိုဟောတာပါလေနောက်ပိုင်းကြတော့ခန္ဓာငါးပါးရှင်ဤအနစနပါရှင်ဤစသည်ဖြင့်ထွေရှင်ဤလေရှင်လဲယုတ်တရားနာမ်ပြတဲ့ကိုသိသိပုံဤစနစ်တွေကိုဒီဓမ္မနုပဒနာပိုင်းမှာဟောတာလေအောင်မြင်တဲ့အချိန်ကကြတော့တတိပဋ္ဌာန်တိုင်းတတိပဋ္ဌာန်တိုင်းမှာအိသတ္တဗိဒ္ဓနှစ်ခန္ဓာနဲ့ရုပ်တည်နာမ်တည်းကိုတတိပဋ္ဌာန်၄ပါးစုံအောင်သိသိပြီးပြီဆိုရင်သောပုဂ္ဂိုလ်ကဘာလို့ပါသလဲနောက်တစ်ဆင့်တက်ပြီးတော့ အကြောင်းတရားတွေသင်္ချာဖြစ်ခြင်းကြောင့်အကျိုးတရားသင်္ချာဖြစ်ကုန်။ကျောင်းကျဆက်နွယ်မှုသဘောပြည့်စုံပြိကဉာဏ်ကိုရရှိအောင်ကြိုးစားရပါတယ်။အဲဒီပြည့်စုံပြိကဉာဏ်ရရှိပြီးတဲ့အခါကျတော့မှအတိတ်မှလည်းအကြောင်းတရားနဲ့အကျိုးတရားပြည့်စုံပန်းကြည့်လဲအကြောင်းတရားနဲ့အကျိုးတရားအနာဂတ်ကြီးလဲအကြောင်းတရားနဲ့အကျိုးတရားပဲလို့ဒီလိုအတိတ်ဉာဏ်တို့ရရှိပြီ။ရရှိပြီးတဲ့တောတော်ကောင်းကရှေ့ချင်းဆင့်တဲ့ပြီးဘာလို့ရတယ်လဲ။အကြောင်းတရားနဲ့တူပါတော့ဒီရောက်နန္ဒင်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ရှုရတယ်။ရှုလိုက်တဲ့အပိုင်းမှာဒီရောက်တရားနန္ဒတရားတို့ရဲ့ပြည့်ပြည့်ပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်။ချင်းချင်းချင်းချင်းဖြင့်အနိစ္စခံရတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်။မပြည့်စုံတဲ့အခြေအခဲအခိုင်အမာဖြစ်တာအပြင်ဒီနေ့အတ္တမုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုတယ်။အဲဒီတော့အနိစ္စလို့ဒုက္ခလို့အနတ္တလို့ရှုနေတဲ့အပိုင်းမှာအနိစ္စ ानु ဘာဒနာဉာဏ်ကဒီယုတ်နာဓမ္မသင်္ခါရတရားတို့အပေါ်နဲ့အနိစ္စလို့ဆိုရင်လည်းအမှတ်သိဉာဏ်ကိုပယ်ဆွတ်နိုင်တဲ့သွားအားရှိတယ်။ဒုက္ခ ानु ဘာဒနာဉာဏ်ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့ဒုက္ခလို့အမှန်မှန်နေတဲ့ဒုက္ခသိဉာဏ်ကိုပယ်ဆွတ်နိုင်တဲ့သွားအားရှိတယ်။အနတ္တ ानु ဘာဒနာဉာဏ်ကလည်းဒီသင်္ခါရတရားတွေအပေါ်နဲ့အတ္တလို့ဆွလန်းယုံကြည်နေတဲ့အတ္တသိဉာဏ်ကိုပယ်ဆွတ်နိုင်တဲ့သွားအားရှိတယ်။ရှင်းလိုက်တော့ဒီအကြောင်းတရားတွေကဆိုယုတ်နာဒီမှာအနိစ္စဆိုတဲ့မြဲတဲ့နမိတ်အမှတ်သိညာဒုက္ခနမိတ်အမှတ်သိညာအန္တနမိတ်အမှတ်သိညာတွေမရှိတော့အဲအနိစ္စဆိုတဲ့နမိတ်ဒုက္ခဆိုတဲ့နမိတ်အန္တဆိုတဲ့နမိတ်တွေမှာပြင်းထန်နေတဲ့အတွက်ဆိုအနိစ္စ ानु ဘာဒနာညာဒုက္ခ ानु ဘာဒနာညာအနတ္တ ानु ဘာဒနာညာဆိုတဲ့ဒီဝိပဿနာဉာဏ်3ပါးကိုအနိမိတ်တသမာဓိဆိုတဲ့ဒီလိုသုံးခါဒါဖြစ်တယ်လေသောချင်းကမ္မယောဂဝါဒပုဂ္ဂိုလ်ကအကြောင်းတရားနဲ့တကွသောဒီယုတ်နာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာမှတ်တော်လဲဘာဝနာစိတ်ကမြင်ပြီးပေါ့စွာကြည်နေတယ်ဒုက္ခအခြင်းအရာမှတ်တော်လဲဘာဝနာစိတ်ကမြင်မှတ်စွာကပ်ကောင်းစွာမြင်မှတ်စွာကပ်ပြီးကြည်နေတယ်အနန္တအခြင်းအရာမှတ်တော်လဲဘာဝနာစိတ်ကမြင်မှတ်စွာကပ်ပြီးကြည်နေတတ်ပါတယ်အဲ့ဒီလိုအနိစ္စအခြင်းအရာမှပဲဖြစ်စေဒုက္ခအခြင်းအရာမှပဲဖြစ်စေအနန္တအခြင်းအရာမှပဲဖြစ်စေဘာဝနာစိတ်ကမြင်မှတ်စွာကပ်ပြီးပြီးသွားပြီဆိုရင်တော့သောဘကောတိအနိမိတ်တသမာဓိကိုပွားများအထုံနေတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်။အဲဒီအနိမိတ်တသမာဓိကကာမဝိတ္တ၊ဗျာပါဒဝိတ္တ၊ဝိဟိန္ဒဝိတ္တလို့ခေါ်ဆိုအပ်တယ်။ဒီအကုသရဝိတ္တတရား၃ပါးကိုတိုက်ဖြတ်တဲ့နေရာမှာအာအကောင်ဆုံးလက်တဲ့အဖြစ်ချင်းကြောင့်ဒီတိရိပ္ပတန၄ပါးတည်းကနေတိတ္တထုတ်လုပ်ပြီးတော့မြတ်စွာဘုရားကဒီအနိမိတ်တသမာဓိကိုဟောဟောခြင်းဖြစ်ပါတယ်။ဒါကြောင့်တတုတ္တဝါတိပ္ပတန၄သုတ္တိပ္ပတန၄ပါးထုတ်၌ပုံနည်းသောကတိတ္တစိတ်သတ္တကောင်းစွာတည်ပြီးသောစိတ်ဓာတ်ရှိသည့်ဖြင့်ဝိဟာရတော်နေတိုင်းသောယောဂဝတ္တရာပုဂ္ဂိုလ်ဤတန်တန်၌လည်း၎င်းအာနိမိတ်တဝါသမာဓိအာနိမိတ်တအမိရတဲ့အနိစ္စ ानु ဘာဒနာညာဒုက္ခ ानु ဘာဒနာညာအနန္တ ानु ဘာဒနာညာနှင့်ရှင်တွဲလျက်ရှိသောဝိပဿနာသမာဓိကိုဘာဝယတောပမြအထုံးနေသည့်ယောဂဝတ္တရာပုဂ္ဂိုလ်ဤတန်တန်၌လည်း၎င်းဣမေတ္တအကုသလဝိညာဉ်ကဤအကုသလဝိညာဉ်တရား၃ပါးတို့သည်အပရိသေသအကျဉ်းအကြံမရှိကုန်စင်သောမိရောဇန်တိချုပ်ငင်း၍တွားကြလေကုန်၏ဤကျင့်သည့်သင်္ကုဟုအကုသလဝိညာဉ်တည်းချုပ်ငင်းတဲ့ကျင့်စဉ်ကိုမြတ်စွာဘုရားကဟောနေပါတယ်စိတ်တွေကလည်းတွက်တယ်ဆရာမငြိမ်မှုဘယ်လိုလုပ်ရမလဲခဏခဏလမ်းမေးတာဘာလုပ်ရမလဲမိမိကသမာဓိပိုင်းမှာရှိနေသေးရင်တော့ခဏကအာနာပါနကဲ့သို့သောကမ္မထံတစ်ခုပေါ့သုံးဖို့ဉာဏ်ကြီးလေးပါးကတည်းကဓမ္မထံတစ်ခုအဲ့ဒီကမ္မထံအာယုန်နဲ့မှမိမိရဲ့စိတ်ကိုအများနဲ့သွတ်သွင်းထမ်းနိုင်ဖို့လိုတယ်အဲ့ဒီလိုသွတ်သွင်းထမ်းနိုင်ရင်ကာကအာနာပါနဒီဗာဒတိပ္ပဏ္ဏနဲ့မှပါလေကာယ ानु ဘာဒနာတတိပ္ပဏ္ဏနဲ့မှပါတယ်ယံကမ္မထံဟာလည်းဗေဒတိပ္ပဏ္ဏနဲ့မှပါလေလို့မြင်ရင်ကာယ ानु ဘာဒနာတတိပ္ပဏ္ဏနဲ့မှပဲပါပါတယ်အဲ့ဒီလိုတတိပ္ပဏ္ဏတရားတို့၌ကောင်းစွာတည်တဲ့စိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ရဲ့နိုင်ငံမှလည်းဒီအကုသိုလ်ဝိတ္တတိကောင်းစွာချုပ်ငင်းသွားတယ်ဆိုတော့ဒီကြံကြည်စဉ်ကမဝိတ္တအမျိုးမျိုးတွေကိုမိမိကတိုက်ဖြတ်ခြင်းနဲ့ဆိုလို့ရှိရင်ဘာလုပ်ရမလဲမိမိရှုဘဒုက္ခနေတဲ့ကမ္မထအာယုန်အတွက်နဲ့မိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းညီဝတ်စွာကပ်ပြီးကြီးနေအောင်သွတ်သွင်းထားတဲ့ကိုလိုပါတယ်မိမိကအာနာပါနကိုကျုပ်နေအာနာပါနအာယုန်ထဲမှာဓာတ်ကြီးလေးပါးကိုကျုပ်နေဓာတ်ကြီးလေးပါးအာယုန်ထဲမှာမိမိရဲ့ဘာဝနာစိတ်ကိုညီဝတ်စွာကပ်ပြီးကြီးနေအောင်ကောင်းစွာတည်တဲ့စိတ်ဓာတ်ရှိပြီးတော့နေထိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်တည်ကြံကျုပ်ကိုဘာများအထောက်ကိုလိုတယ်အဲ့ဒီလိုပွားများအထုတ်လိုက်လို့ရှိရင်တော့ဒီဝိတ္တကျမ်းစီစဉ်ကုမှုတွေဒီလွတ်ရှင်ပြီးချုပ်ငင်းသွားနိုင်တယ်။အေးမိမိကဝိပဿနာပန်းရောက်လို့ခုနကအနိစ္စ ानु ဘာဒနာညာဒုက္ခ ानु ဘာဒနာညာအနတ္တ ानु ဘာဒနာညာတို့နဲ့ရှင်တွဲနေတဲ့ နေသနမိတ်ဒုက္ခနမိတ်အတ္တနမိတ်တို့မှာကိသိန်ချင်းကြောင့်အာနိမိတ်ကြောင့်အမြင်ရနေတဲ့ဝိပဿနာသမာဓိကိုထူထောင်နိုင်တဲ့ပွားများနိုင်တဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်သုံးဝိပဿနာသမာဓိကိုပွားများအပ်ထုတ်နေခဲ့ရင်လည်းဒီအကုသလဝိဇ္ဇေဆုံးရှင်းသွားမယ်ထိုချင်းကမှဝိပဿနာဉာဏ်ဉာဏ်ကိုရည်ရွယ်အောင်ဆက်လက်တန်းကျိုးစားပါကျိုးစားဖို့ရအတွက်မြတ်စွာဘုရားကဆက်ပြီးတိုက်တွန်းနေယောဂင်စီတံဘိက္ခဝေအလမေဝအာနိမိတ်သမာဓိဘာဝေတောအာနိမိတ်သဘိက္ခဝေသမာဓိဘာဝေတောဗုဒ္ဓကတောမာကလောဟောတိမာအနိတံသောဘိက္ခဝေစေတယံတို့ယောဝံသအလွန်ကဲ့သင်အာနိမိတ်တောသမာဓိအာနိမိတ်တအမိရတဲ့သမာဓိကိုဘဝေတုံပွားများအထောက်ချင်းကအလမေဝသင်္တေတယောက်ပတ်စီတာလင်သည်ဒီအာနိမိတ်တသမာဓိရဲ့တင်းချင်းသားတို့သိပြီးတော့ပွားများသင်ပါတယ်ဖြစ်လို့လဲသင်္ခဝေစေတယံတို့အာနိမိတ်တသမာဓိအာနိမိတ်တအမိရတဲ့သမာဓိသည်ဘဝေတုံပွားများအသည်ရှိသောဘူလီကတောဈိဖံများစွာအလိလပြောအသည်ရှိသောမဟာဗလောကြီးတေပုံပြောများများသောအကျိုးရှိသည်မဟာနိဒန္တကြီးတဲ့ဖွံ့ဖြိုးများများသောအကျိုးဆက်ရှိသည့်ဟောဒီဖြစ်ပေ၏ဒီအာနိမိတ်တသမာဓိကိုသာသင်္ကေတတော့ပွားများပါအာနိမိတ်တသမာဓိကဂျိန်ဖံများစွာအလိလပြုထားခဲ့မယ်ဆိုရင်ကြံ့ကြံ့နတ်နတ်စံခြင်းဒီပွားများအထောက်ထားခဲ့မယ်ဆိုရင်ကြီးကျယ်ဖွံ့ဖြိုးများများတဲ့အကျိုးရင်းတွေလည်းရှိတယ်ကြီးကျယ်ဖွံ့ဖြိုးများများတဲ့အကျိုးဆက်အာနိတင်တွေလည်းရှိပါတယ်ဝေလိုအကျိုးတရားတွေရနိုင်တယ်ရနိုင်တဲ့အကျိုးတရားတွေကိုမြတ်စွာဘုရားဆက်ပြီးဟောနော်ဝိမာဘိက္ခဝေတိတ္တိယောဘဝတ္တိသဝိဘဝတ္တိသဘိက္ခဝေစေတယံတို့ဘဝတ္တိသသတ္တရတ္တိလံကောဝိဘဝတ္တိသဩဇိတံတ္တိလံကောဣတိဟိတောတိဒိဋ္ဌိယောမိစ္ဆာတ္တိတို့တိဣမတွေဣနှမျိုးတို့တိဘဝတ္တိကိုအများဆုံးအနောက်ရှင်းသိနေတဲ့ဒိဋ္ဌိကတော့သတ္တရတ္တိနဲ့ဩဇိတံတ္တိဒီသံဃာဒီကဥစ္စေတဒီကနှစ်ခုလုံးကတော့အတ္တရှိတယ်လို့လက်ခံတဲ့ဝါဒတွေပါအတ္တဆိုတာကတော့အကျဉ်းသာအဖြစ်သာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်ရင်းဆွလန်းယုံကြည်နေတဲ့ဖန်ဆင်းခြင်းအတ္တနဲ့အဖန်ဆင်းခါတဲ့အတ္တရှိတယ်လို့ဆွလန်းယုံကြည်တဲ့အတ္တဝါဒလည်းရှိတယ်သာသနာ့ဘယောက်ျားမိမှပုဂ္ဂိုလ်သတ္တဝါလူနာမြမဆရာတကယ်သင်ချက်ရှိပါတယ်လို့လောကသမညာအဖြစ်လောကဝဟာရအဖြစ်ဆွလန်းယုံကြည်နေတဲ့အတ္တဆိုလည်းရှိပါတယ်အဲ့ဒီအတ္တကိုတချို့ကသတ္တတမြဲတယ်တဘောပြီးတဘောလူဘောပြီးတဘောလိုက်ပါနေတယ်လို့ဒီလိုယုံကြည်တဲ့ဝါဒလည်းရှိသတ္တတဒိဋ္ဌိလို့ခေါ်ပါတယ်တချို့ကတော့ဒီအတ္တဒီသိရင်ပြတ်သွားတယ်ဘဝစရာပခက်နဲ့ခေါင်းချမ်းပါပဲရှိတယ်ခေါင်းဟုတ်ပဲဘာမှမရှိပါဘူးလို့ဒီလိုလက်ခံယုံကြည်ကြတယ်ဥစ္စေတဒိဋ္ဌိလို့ခေါ်ပါတယ်အဲ့ဒီသတ္တတဒိဋ္ဌိနဲ့ဥစ္စေတဒိဋ္ဌိဒီဟာနှစ်ပါးကသဘာဝတွေကိုအခြေခံအကြောင်းရင်းတရားအဖြစ်နဲ့ကိလေသာတွေတို့ပါအောင်များပြားလောက်အောင်ပြုစုပြုထောင်ပေးတဲ့တရားတွေဖြစ်တယ်။အဲဒီတော့ဒီတရားတွေကိုမြတ်ရှင်ကတိုက်ဆိုင်ရအတွက်ကတော့အာနိမိတ်တသမာဓိကိုဘုရားကဟောနေတာပါနော်။ဒီတော့အာနိမိတ်တသမာဓိအမိရတဲ့အနိစ္စလူပ္ပဒနာညာဒုက္ခလူပ္ပဒနာညာအနတ္တလူပ္ပဒနာညာဆိုတဲ့ဒီဝိပ္ပဒနာညာတွေကဒီဒိဋ္ဌိတွေကိုပဲပုံပပန်ပဏိယအဖြစ်ချိုးဖြစ်သွားမလဲ။တရားကောပိကဝေသုဒ္ဓဝါရိယတော်ကောဣတိတိပတိပင်စိတ်ခတိဘိက္ခဝေစေတယံတို့သတ္တရဓဏိယ၌သုတဝါအာဂမံသုတအဓိကမသုတဟုခေါ်ဆိုသောသင်္ဒီချင်းသည်ဤအတိနှံမျိုးဖြင့်အကြာမြင့်ဘုသောတ္တရှိသောအရိယသာဝကအရိယဖြစ်တော်မူသောငါဖျားရှင်ဒီတိသာဝကသည်ဒီတိဤသောပရိသေသိခေတိဉာဏ်ဖြင့်စူးစမ်းသင်၏ဒီနေရာမှာငါဖျားရှင်ရဲ့ဒီတိသာဝကတုအာဂမသုတဆရာကတော့အနာရဏတတိသပရိသသမုပ္ပါဆိုတဲ့သဘောတရားတွေကိုသင်္တိအနေနဲ့သိတာကိုအာဂမသုတ္တလို့ခေါ်ပါတယ်။အဓိကမသုတ္တဆိုတာကတော့ရှင်းသည့်ရှင်းလိုက်တဲ့အခါမှာခန္ဓာ၅ပါးလည်းသိပြီ။အာဏာ၁၂ပါးလည်းသိပြီ၊ဒိဋ္ဌိ၁၈ပါးလည်းသိပြီ။ကျောင်းကျုံးတဲ့ပရိသသမုပ္ပါသဘောတရားတွေလည်းသိပြီ။သမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်စွာဘုရားသိပြီ။အဲဒီလိုသိနေတဲ့အသိရှိနေတဲ့ပုဂ္ဂိုလ်ကိုသုတ္တဝါအကြအမြင်ဘုသုတ္တရှိတဲ့ပုဂ္ဂိုလ်ဆိုဒီလိုခေါ်ပါတယ်။ဒီလိုအပြမြင်ဘုဒ္ဓတရားရှိတဲ့အရိယဖြစ်တော်မူတဲ့ငါဖျားရှင်ရဲ့တိတိတဝကကဒီလိုစဉ်းစားဆင်ခြင်တယ်ဘယ်လိုဆင်ခြင်လဲအထေနုဘောတံခင်းရှိလောကသမီးရမဥပတိယမန္တောနဝသောအတ္တံဒီယမယံအကျင့်ယောတုကိုအဟံတိဥပတိယမန္တောတဏှာတိတိတို့ဖြင့်ငါငါဟဟုဆွံ့ယူကတိရှိသောဝဇဝအပြစ်ရှိသည့်နအတ္တံမဖြစ်လျာကိစ္စဒီကြောင့်တခုတော့တန်ထိုကဲ့သို့သောတရားမျိုးသည်လောကသမီးလောကနှင့်အတ္တိငုံခေါ်ရှိများရှိလေသလို ဣတိဣသောတိယံပတိသင်္ဆေကတိညာပြေစုစားခြင်းဉ္ဇဉ်လေဤတရားလေးကငါပဲဤတရားလေးကငါဟာပဲလို့ဒီလိုလောကမှာနှံ့ပြီးဆွဲယူလိုက်ရင်အပြည့်မရှိတဲ့တရားတစ်စုံတစ်ခုများရှိများရှိနေသလားဆိုပြီးတော့ဒီလိုအရိယာဘုရားကောင်းကနှံ့ပြီးစူးစမ်းဆင်ခြင်ကြည့်တယ်။ဘာဖြစ်လို့သူကဒီလိုစူးစမ်းဆင်ခြင်နဲ့တွိုင်းနေရှိတယ်လို့မေးတော့သမထယာနိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီဘုရားကောင်းကမိမိရဲ့ရှိတတ်တဲ့ဇန်သမာဓိကိုထူထောင်တယ်ထူထောင်ပြီးမှယုတ်တည်နေတဲ့သိသိအကြောင်းကြားတွေရှာဖွေပြီးအကြောင်းကြားနေတဲ့ကဒီယုတ်ငန်းဒီကအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးထံတင်ပြီးတော့ရှုနိုင်တဲ့အဆင့်ရောက်နေပြီသုံးထောင်ဝိပဿနာယာနိကပုဂ္ဂိုလ်ဖြစ်မယ်ဆိုလို့ရှိရင်လည်းဓာတိလေးပါးကိုဥတည်ပြီးတော့ယုတ်တည်နေတဲ့သိသိအကြောင်းကြားတွေရှာဖွေပြီးအကြောင်းကြားနေတဲ့ကဒီယုတ်ငန်းဒီကသူကအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးထံတင်ပြီးတော့ရှုနိုင်တဲ့အဆင့်ရောက်ပြီအဲ့ဒီအဆင့်ရောက်မှသူကစဉ်းစားနေတဲ့တော်တော်ကောင်းတော့ယုတ်ဆိုတာဘာလဲမသိသေးဘူးနန်းဆိုတာဘာလဲမသိသေးဘူးအကြောင်းတရားအကျိုးတရားဆိုတာဘာလဲမသိသေးဘူးအဲ့ဒီလိုမသိတာရင်သဘောညှိချပြီးကမ္မဋ္ဌာန်းကျောင်းထဲဝင်ရင်ချက်ချင်းဒီအဆင့်ရောက်မယ်ဒီလိုတော့မဆုံးလို့ဘူးနော်သူတို့အဆင့်ကဒီယဟန်တွေကဒီဒေသနာဆုံးတဲ့အချိန်တော်မှာဒီယဟန်တော်အလောဟာအရတ္တဘုဒ္ဓိမဲ့ယဟန်တော်တွေဖြစ်နေကြပါတယ်အရတ္တဘုဒ္ဓိနိုင်လောက်တဲ့အကြောင်းဥပါနိတ္တရာတွေကပြည့်စုံနေကြပြီဖြစ်တယ်ခန္ဓာ၅ပါးနဲ့ယုတ်တရားဉာဏ်တရားတွေလည်းသိပြီးပြီသောခန္ဓာ၅ပါးယုတ်တရားဉာဏ်တရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုလည်းအနိစ္စကပြည့်စုံပံကလာ၃ပါးလုံးမှာသိသိတတ်တယ်သောအကြောင်းတရားတွေကြောင့်ဒေသပြပေါ်ရတဲ့ဆံရဆံရအကျိုးတရားတွေကိုလည်းဟုတ်တိုင်းမှာဆိုသိပြီ။အကြောင်းတရားကြီးလည်းကဒီယောက်တရားနဲ့တရားခန္ဓာ၅ပါးတို့ကိုသင်္ခါရတရားလို့ခေါ်ပါတယ်။သောသင်္ခါရတရားတွေရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်ကိုလည်းသူတို့ကရှုထားပြီးဖြစ်နေကြပြီ။ဖြစ်နေတဲ့အတွက်ဒီလိုအာဂမသုဒ္ဓအဓိကမသုဒ္ဓခေါ်တဲ့အကြအမြင်ဘုံသုဒ္ဓရှိတဲ့အရိယာဖြစ်တော်မူတဲ့ငါဗျာရှင်ရဲ့တိဋ္ဌာဘကဒုက္ခကိုလို့စဉ်းစားတာ။အရင်တရားတစ်ခုကိုငါဒီတဏှာဒိဋ္ဌိတွေနဲ့ငါပဲငါဟာပဲလွတ်လန်းပြီးဆွဲယူတယ်ငါပဲလွတ်ဆွဲယူတာကဒိဋ္ဌိဆွဲငါဟာလွတ်လန်းပြီးတော့မြတ်လို့တာကတော့တဏှာဆွဲပါပဲအဲ့ဒါတရားတစ်ခုကိုရုပ်ပဲဖြစ်စေနာမကိုပဲဖြစ်စေဘယ်တရားကိုမဆိုဒါကငါပဲဒါကငါဟာပဲလို့သွားပြီးဆွဲယူမယ်ဆိုရင်အပြစ်မဖြစ်နိုင်တဲ့တစ်စုံတစ်ခုသောတရားရှင်နောက်ကမှရှင်မြတ်ရှိနေသလားလို့သူကစဉ်းစားကြည့်စဉ်းစားကြည့်လိုက်တဲ့အချိန်ခါကျတော့သူပါဖြစ်တယ်သောဧဝံပဒနာတိငတိဒုက္ခတံခေတိလောကတံဝိယမဥပါတိယမန္တနာဝဇဝအတံခံဃာတိယအခြင်းတရားကိုဥပါတိယမန္တောသနာတိတိတို့ဖြင့်ငါငါဟဟုဆွေယူကတိရှိသောဝဇဝအပိစီတိနအတံမဖြစ်လျာလောကတမိလောက၌ဆန့်ထိုးကဲ့သို့သောတရားမြုပ်တိငတိငုံကောင်းမရှိသည်သာလျှင်ဤသည့်ဤသို့သောထိုးပုဂ္ဂိုလ်သည်ရှင်ဤသို့ဖတ်သနာတိပုပ္ပယပြပြတိရှိလေ၏လောကမှာငါကနေသွားပြီးတော့ဒီတရားကငါပဲဒီတရားကငါဟာပဲလို့သွားဆွေးယူလိုက်ရင်အပြစ်မရှိတဲ့တရားဆိုတာလောကမှာတစ်ခုမှမရှိဘူးလို့သိတယ်။ဘာဖြစ်လို့လဲ။ဟန်ဟိရူပိညေဝဥပါတိယမနောဥပါတိယေယံဝေဏိညေဝတိညေဝသင်္ခါရိယေဝဝိညာဉ်ညေဝဥပါတိယမနောဥပါတိယေယံခန္ဓာတိဥပါတိယမနောတဏှာတိတိတို့ဖြင့်ဆွေးယူခဲ့ခြင်းရှိသောဥပ္ပန္နယမန္တတဏှာတိတောဖြင့်ငါငါဟဟုဆွေယူတဲ့ဤသို့ရူပိညေဝယုတ်တရားကိုသာလင်ဥပ္ပတိယံငါငါဟဟုဆွေယူမိလျာဤဝေရဏိညေဝတိညေဝသင်္ခါရိညေဝဝိညာဉ်ညေဝဝေရဏတရားတရားတရားသင်္ခါရတရားဝိညာဉ်တရားကိုသာလင်ဥပ္ပတိယမန္တငါငါဟဟုဆွေယူတဲ့ဤသို့ဥပ္ပတိယံငါငါဟဟုဆွေယူမိလျာဤငါကနေပြီးတော့ဒီတရားကငါပဲဒီတရားကငါဟာပဲလို့သွားပြီးတော့တဏှာတိတိနဲ့ဆွရင်မယ်ဆိုရင်ယုတ်ကိုသာပဲဆွရင်လို့ရနိုင်တယ်ဝေဒနာကိုသာဆွရင်လို့ရနိုင်တယ်စဉ္ညာကိုသာဆွရင်လို့ရနိုင်တယ်သင်္ခါရတရားတွေကိုသာဆွရင်လို့ရနိုင်တယ်အတိတ်ဝိညာဉ်တရားကိုသာလည်းဆွရင်လို့ရနိုင်တယ်ဘာဖြစ်လို့လဲဒီလိုတော့ကသတိပဋ္ဌာန်ရှင်းစင်မှာလာတဲ့အချိန်ဣဇ္ဇဒမာလင်ခန္ဓာငါးပါးယုတ်တရားဤဘုသတိတိကျရှုတတ်ပြီဝိဒ္ဓမာလ30ပုံချုပ်ကုန်ပြီးတော့ယုတ်တရားဉာဏ်တရားတွေကိုရှုတတ်ပြီ။အဲဒီလိုယုတ်တရားဉာဏ်တရားတွေကိုအစ္ဆဒဗိဒ္ဓနှစ်ခန္ဓာလုံးနဲ့တွင်ငင်းကြီးရှုတတ်တဲ့ယောဂီတော်ကောင်းကဒီ30ပုံအတွက်နဲ့ဒီယုတ်နံကလို့ရတခြားဘာရှိသေးတယ်လို့လှမ်းပြီးတော့ရှာဖွေကြည့်တော့လဲယုတ်နံအစုပုံခန္ဓာ၅ပါးအစုအပုံကလွဲ့ရပါမှမရှိတာတွေ့တယ်။ဘာမှမရှိတာတွေ့တဲ့အချိန်မှာကျတော့ဒီ30ပုံအတွက်မှာရှိနေတဲ့တရားတွေကဒီယုတ်ဝိညာဉ်သင်္ခါရသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးပဲရှိတယ်။ဒီခန္ဓာ၅ပါးတဲ့အပေါ်အလွန်ဖြစ်တဲ့တရားကလည်းမရှိဘူး။အဲဒီယုတ်ကိုသွားပြီးတော့ငါဒီတရားကငါပဲဒီတရားကငါဟာပဲဆိုသွားဆွဲယူခဲ့ရင်လေ 有狗狗到来转悠点，转悠嘛；无人狗到来转悠点，转悠嘛；别家狗到来转悠点，转悠嘛。今天这一天，看来第二周的狗来转悠点，转悠没？啊，对对，无人狗到来转比转悠点，转悠没嘛？你看那俺哥的，阿婆阿老弟的，底下俺老干嘛？没媳妇，那？俺给俺这个看那俺爸狗，有的呀，有的那人家你看那无人狗的，你看那俺爸狗谁谁，这娃娃狗谁谁？你看那俺爸这个，这娃娃狗不谁谁？俺呗，俺还背了，你都管所有个人背了，自己骗人的嘞？哎，自己骗人不不？俺说这个才好呢。咱咱没俺那五八单子，这些包包没得啥的。咱的这些是他们那难道干不的话，都干专门那打三不有？你话没单子，给不了咱就该干啥？咱都没有二啥的。咱他没偷个手说有多安逸，单单在。五八单子这些所有的五八单的工作，讲的也讲。我干嘛把我五八八的过的二十七包拿里呀？一。我这些干嘛把我的工作讲的也讲，啥的不理，单的的也讲，啥的也讲。咱不会呀。天下别包里呀一，那你别想不理咱的，今年现在的礼物都讲的呀，叫咱们那欧阳金，咱的呀的呀，咱们那的呀的，咱不会呀。天下别包里呀一，我看不理你话，就看咱们那都不一样的。所以俺今都看的呀，我觉得你这样今不理你话的呀，过去俺今都看的呀，谁谁呀今都看那咱的呀。因说不把眼睛不把眼睛的眼睛的他会用天下去把那家里供养一有的眼睛供阿呗阿哈呗看咱们为哪里眼睛供养阿呗阿哈呗万难的在人家的眼睛供养阿呗阿哈呗虽然那无招你的身体健康的眼睛是苦苦的阿呗阿哈呗你的文件供养阿呗阿哈呗了你都算所有的米了妈妈阿姐没提供保护阿姐是阿姐是嘞你们所有来的人应该在所有你的都把我发过来五百张而且五百张我将看不到不怕的视频不怕是那个这个已经比如说常见的发的比如说常见的有没有不怕的不比如说常见的呗你的不怕马上就是的皮筋的包的皮筋的包裹不怕口怕的皮筋的包裹的干嘛不怕的口怕的皮筋的包裹的五百块的不怕的口怕的哎，你不管你去哪里没？虽然你虽然呢不管去没，虽然你虽然呢不为了不管去没来就没了。虽然你抽烟，咱讲阿白，咱讲阿哈白了，到底虽然来的呢？这都要给不够个。你阿白了，虽然的，你还有那个也按旧的按头工资了，包没拿工资，包了嘞。哎，你旧的按头那点，人家员工干嘛包了？好嘞，真看来了嘞，好嘞。我玩这个我表现被你的厉害了哎你真看了咱们不忘记了你说的那老太不管把你不忘你让你的在你的爱在口天下去保了你不理咱的今天你就敢保了你不理咱的今天你说的咱的不理咱的今天你说的都把你的天下去给我今天你的天下去保了没这一天把那你的天下去保了没你这个的天下比较明显的咱们跟着不适应的所以要的多感觉我觉得你在家里不理解我的呀国庆也得都快点最近也得找我们的当地呀面装不管也得不管你要当地呀天下去跑到家里没记录面呢年年出来二年还多一个修了面那了没修过呢面那了了没也不能拼了修的你如果满意的一年里的戏也罢了那都是呢都会你这个的都搞五百人的要你的事你很多的古典的不理解你的你很多爱用的都把的那而你很多的个人你为什么呢辛苦要请你下你你觉得你们家给你送了吗送了呢这边的这都阿罗阿拉的古典家们不古人批的他批了嘞阿拉的古典老在巴鲁米的个人用他家批的巴鲁米的人用欧美的批的嘞你们的人用没有给送送吧你给你批的哎呦阿拉的古典古的讲讲拿着那工作我要给钱啊比如来人家庭不过也不费嘞。然后在这里旁边这叫我啊咋然咋然就啊咋然咋然就啊咋然咋然就不容易。然后在这里不过也要用钱给工作很讲究。旁边这叫我钱啊比如来家比天长啊咋然帮忙你咋然没事的。只要我打了打你打了阿信跟你就没有你家里的一不什么你不能 ယဟန်သာတိကိုမြတ်စွာဘုရားကြောင်းတိုက်ကနှိမ့်ထုတ်တော်မူလိုက်တဲ့နေ့ကျမှာရောအစောယမကတည်းကမလို့အစရှိတဲ့ပစ္စည်းတွေကိုအကြောင်းပြုပြီးရေလောင်ပြင့်ကြတဲ့အမှန်တွေကိုပြုနေတဲ့အတွက်အပြင်းသာရဘာမှမရှိတဲ့အရာဝတ္ထုတွေကိုအကြောင်းပြုပြီးတော့အရဟံတို့ရလို့သိရှိဖို့သောအကြောင်းခံဖြင့်သာသနာပေါင်းပေါင်းဝင်ရောက်ပြီးဉာဏ်ပြုလာကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါလျက်အနှစ်သာရဘာမှမရှိတဲ့လူဝန်းကြတဲ့ကိုအနှစ်သာရအားဖြင့်ပြည့်မှုနေကြတယ်ဆိုပြီးတော့မြတ်စွာဘုရားကအချင်းအနန္တကိုတရားတော်တွေကိုမောထုတ်ခိုင်းလိုက်တယ်ဒုချင်းကမသတိတော်ဝင်ကနေရပြီးတော့မြတ်စွာဘုရားကပြန်ရောက်လာပြီခုလိုဒီတရားနားနေတဲ့အချိန်ခါမှာလဲသိကြတယ်ကဘုရားရှင်အပေါ်ထဲအလွန်ကြောက်ရွံ့ရိုသေနေတဲ့စိတ်ဓာတ်တွေပေါ်နေတဲ့ကြောက်ရွံ့ရိုသေတဲ့စိတ်ဓာတ်တွေကဘယ်လောက်ထိပေါ်လဲဆိုမင်းမြတ်စွာဘုရားတရားဟောနေတာငါ့ကိုကြည့်ဟောနေတယ်မြတ်စွာဘုရားတရားဟောနေတာငါ့ကိုကြည့်ဟောနေတယ်ဆိုပြီးတော့စိတ်ထဲမှာဒီလောက်အထိကြောက်ရွံ့ရိုသေလာတယ်အဲ့ဒီကြောက်ရွံ့ရိုသေတဲ့အချိန်အရာကအရှိတူတည်လာတဲ့အချိန်ကကြတော့ဘုရားဟောနေတဲ့တရားကိုယုံနေစားဥဖြစ်ရဲ့ပန်းခြင်းပြီးနာကြနေကြတယ်နာကျင်ရင်ဖြင့်ဘုရားဟောနေတဲ့တရားတွေကိုလည်းနှလုံးသွင်းနေတယ်နှလုံးသွင်းနေတဲ့အခါကျတော့ဒီယဟန်တော်တွေကဒီဥပါဒံကြောင့်ဘောအဖြစ်ဘုံဘောကြောင့်ဇာတိဖြစ်ဘုံဇာတိကြောင့်သရမရဏဖြစ်ဘုံသောကပရိနိဗ္ဗာန်ဒုက္ခဒေါမနတရားတွေသင်္ချာဖြစ်လာဘုံကိုနှမ်းရှုရှုလို့ရတယ်လေဒီအပိုင်းကအနာကအပိုင်းနဲ့ဆိုင်နေဆိုင်နေမဲ့လို့ဒီလိုကြောင်းကျွတ်ဆန်နေတဲ့ပရိသတ်သမုပ္ပါသဘောတရားမှာဘောအရင်ရှေ့ရှေ့ပြီးရှိပါပါတယ်ဥပမာဒီမိစ္ဆုဘဘောကိုဘောထားမယ်ဆိုလို့ရှိရင်ဒီဥပါဒံကဥပါဒံတစ်ခုနဲ့ဖြစ်သလားမဖြစ်ဘူးဥပါဒံဖြစ်ပြီဆိုလို့ရှိရင်ဥပါဒံရဲ့အရှင်နဲ့ကပ်ပြီးတော့ဘာတွေဖြစ်တယ်လဲတဏှာဖြစ်တယ်နော်တကယ်တကယ်ဖြစ်တဲ့တွေ့တဲ့တက်မဲ့ပုဂ္ဂိုလ်တဏှာလို့ခေါ်ပါတယ်ဒီဘာမြတ်စွာဘုရားတက်ကတက်ကဖြစ်တယ်လို့ခံရတဲ့အဆင့်ရောက်ရင်တော့ဥပါဒံလို့ခေါ်တယ်အဲဒီတော့ဒီတဏှာဥပါဒံတို့ဒီခုနကဒိဋ္ဌိနဲ့မြတ်တော်အဖြစ်ရှင်းတွဲနေတော့ဒီဒိဋ္ဌိကဘာပေါ်အခြေသက်ပြီးပေါ်လာရတယ်လို့မြေတော့ဘရမကိုညာအမြင်မဆိုင်ဖက်ရောက်ရမိမှာပုဂ္ဂိုလ်သတ္တဝါလူနာပြမှာစတဲ့ဒီလိုအယုဝါဒဒီအပေါ်မှာတောင်းကျင်းနေတဲ့အသက်ကောင်လေးကောင်ဝိညာဉ်ကောင်အတ္တကောင်ရှိတယ်ဆိုတဲ့ဒီလိုအယုဝါဒဒီအပေါ်မှာတောင်းကျင်းနေလို့ဒီဒိဋ္ဌိကဖြစ်တယ်။အဲ့ဒီအတိငမ်းမှုအဝိဇ္ဇာကိုအကျေတည်ပြီးတော့မိစ္ဆာဒိဋ္ဌိကပြည့်ရတယ်။ဒီမိစ္ဆာဒိဋ္ဌိနဲ့ရှင်သွဲ့ပြီးတော့ဒီတဏှာတရားကပေါ်လာတဲ့ဒီတဏှာကညစ်ကြတာတဲ့အခါဥပါဒံအစဉ်တုံကုသကိုယ်သာလိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာဥပါဒံဒီတရားသုံးခုသင်္ချာသောပုဂ္ဂိုလ်တဏှာမှာဖြစ်နေတယ်ဆိုတာဒီယောဂီယဟန်တွေကသိသိလို့ရတယ်။ဒီအဝိဇ္ဇာတဏှာဥပါဒံတွေကိုအခြေခံပြီးတော့သင်္ခါရကံတွေကိုတစ်ဖန်ပြည့်စုံပြတ်ထောင်ပြန်နေ။ဒီသင်္ခါရကံတွေကအနာဂတ်မှာဇာတိဖြစ်မယ်။ဇာတိဖြစ်ခဲ့ရင်သရမရဏသောကပရိဒေဝဒုက္ခသောမနတတရားတွေသင်္ချာဖြစ်လာနိုင်မယ်ဆိုတာလှမ်းရှုတယ်ရှုလို့ရတယ်။အဲဒီလိုရှုရတဲ့ပုဂ္ဂိုလ်ကနောက်ထပ်ခုလိုပိဿုဗံဘတ်ကိုဘုံမထားပဲနဲ့ပရမအတိကိုဘောဓပြီးသောင်းကံပြီးပြန်ကြည့်လိုက်ပရမအတိကလည်းအဝိဇ္ဇာတဏှာဥပါဒံတို့ထိုင်ရပြီးသင်္ခါရကံတွေထောင်းခဲ့တယ်ထိုသင်္ခါရကံတွေကြောင့်ဒီပြစ်စုံဗမ္မာဇာတိဖြစ်တယ်ထိုဇာတိကိုအခြေခံပြီးတော့သရမရဏပြင်မဲ့သောကပရိဒိဗ္ဗာန်ဒုက္ခသောမနတဥပယန္တတွေဖြစ်မဲ့ဆိုတာလှမ်းရှုရှုလို့ရတယ်အဓိကနေ့တစ်ဆင့်တွေ့လိုက်ဒုတိယပရမအတိကိုဘောဓပြီးတော့ဒုတိယအတိကိုရွှေ့ရှုကြည့်ဒုတိယအတိမှာအဝိဇ္ဇာတဏှာဥပါဒံတို့ထိုင်ရပြီးသင်္ခါရကံတွေထောင်းခဲ့တယ်ထိုကံတွေကြောင့်ဗဒမအတိတ်မှာဇာတိဖြစ်တဲ့သရမရဏသောကပရိဒေဝဒုက္ခသောမနတဥပ္ပယန္တတွေထင်ရှားဖြစ်တယ်ဆိုပြီးဒီလိုနှမ်းရှုရတယ်။အဲဒီကနေ့တစ်ဆင့်ပြတ်ပြီးတော့ဟိုဘက်သရုပ်ကအတိတ်ချွင်ကြည့်။သရုပ်ကအတိတ်ကနေပြီးတော့ထူထောင်ခဲ့တဲ့ဝိဇ္ဇာတဏ္ဍဥပ္ပဒါသင်္ခါရကံတွေကြောင့်တတိယအတိတ်ဆိုကြပါစို့နော်။အဲဒီလိုတတိယအတိတ်မှာဇာတိဖြစ်တဲ့သရမရဏသောကပရိဒေဝဒုက္ခသောမနတဥပ္ပယန္တသစ္စာတည်းနဲ့အဲဒီလိုနှစ်ဘဝနှစ်ဘဝချွင်ချွင်ချွင်ချွင်ပြီးရှုတော်မယ်ဆိုလို့ရှိရင်အတိတ်ဇာတ်ကြောင့်အလုံးအတူတူပဲ။အဲဒီကနေ့ကအနာဂတ်ဘက်ကိုဓာတ်ဆူရှိရင်လည်းအနာဂတ်ဆုံးတဲ့အချိန်အဲ့ဒီတိုင်ပုံစံရှုရှိလို့ရပါတယ်။အကြောင်းတရားအကျိုးတရားတွေကိုသိနေကြတဲ့သိသိရတယ်။အဲ့ဒီလိုသိသိလိုက်တဲ့အတွက်ဒီလိုအတိတ်ကပြစ်ဆုံးကကာလသုံးပါအတွက်နဲ့အကြောင်းတရားအဖြစ်နဲ့အကျိုးတရားအဖြစ်နဲ့အစုပုံစံသိသိကြတဲ့ပုဂ္ဂိုလ်တန်ခါမှာဘယ်လိုအသိဉာဏ်ပေါ်လာလဲ။ဧဝမေတ္တသကေဝလတ္တဒုက္ခခန္ဓာတသမုဒယအတ္တတိ။ဧဝံဤလိုလင်ဧတ္တသကေဝလတ္တကေဝလတ္တချမ်းသာမဲ့ဖြစ်တတ်သောဧတ္တသဒုက္ခခန္ဓာတဤဒုက္ခတုံဒုက္ခအစုပုံဤသမုဒယဖြစ်ခြင်းဒီဝါဖြစ်ကြောင်းတရားဤအတ္တဖြစ်လျာ၏ဣတိဧသောဖြင့်သတ်သောယောဂဝတ္တယဟန်တော်သည်ပဒာနတိကွယ်ကွယ်ပြားပြားသိရှိလေ၏ဤလူကွယ်ကွယ်ပြားပြားသိအောင်ရှုရသည်ဒီတော့အဝိဇ္ဇာတဏှာဥပါဒံတို့ချံရံထက်တဲ့သင်္ခါရကံတင်ကြောင့်သရိဏမနသောကပရိဒေဝဒုက္ခသောမနတတရားဤသင်္ချာဖြစ်ပုံကိုဟောအတိတ်ဆက်ဆက်ကနေပြီးတော့အနာဂတ်ဆုံးတဲ့အချိန်ဒီလိုကြောင်းကျိုးဆက်နေပြီးရှုတတ်တဲ့ယောဂီပုဂ္ဂိုလ်ကယုတ်ကိုပဲဖြစ်စေဝေနာကိုပဲဖြစ်စေသိညာသင်္ခါရတရားတစ်ခုကိုပဲဖြစ်စေအသိစိတ်ဝิญဉ်ကိုပဲဖြစ်စေ ဒီတရားလေးကငါပဲဒီတရားကငါအပဲလို့သူကစွဲယူလိုက်ရင်စွဲယူလိုက်တဲ့ဒီပြိုင်ညာချက်ပဋိစ္စသမုပ္ပါဒ်သံသရာစိတ်ဓာတ်ကြီးလက်ဖက်သွတ်နိုင်တယ်ဆိုတဲ့ဒီသရာစိတ်ဓာတ်လက်ဖက်နိုင်တဲ့အခြင်းအရာကိုတော့မြင်ပြီအဲဒီလိုသံသရာစိတ်ဓာတ်လက်ဖက်နိုင်တဲ့ဒီအခြင်းအရာကိုမြင်နေတဲ့တော်ကောင်းတွေကဒီသံသရာစိတ်ဓာတ်ကြီးလက်ဆိုင်သွားတယ်ဆိုလို့ရှိရင်ဘယ်ပုံဘယ်ပန်းဗဏ္ဏအဆင်ရှင်းဆက်ပြီးကျင့်ပြန်ကြွကုန်ဘောင်းများအထုဝမလဲဒီကျင့်ရင်ကိုမြတ်စွာဘုရားဆက်ဟောတယ်အဲ့ဒီဖြစ်ရင်ကတော့အနတ္တလက္ခဏာတုတ်တံကနေအစရှိပြီးတော့ဟောထားတဲ့အကျင့်ရှင်မှာမယိုးနိုင်တဲ့အကျင့်ရှင်တစ်ခုဖြစ်တယ်ဈေပရိဝတ္တဓမ္မဒေသနာလို့ခေါ်ပါတယ်ဈေစရာကသုံးပရိဝတ္တကအပြအလံအကျော့အိဋ္ဌတေကျော့ဒုက္ခတေကျော့အနတ္တတေကျော့အမေခြင်းဖြစ်လို့ပြီးမှဝိပဿနာကျုက္ကကိုသင်ပေးတဲ့ဒေသနာတော်များကိုဈေပရိဝတ္တဓမ္မဒေသနာလို့ခေါ်ပါတယ်သောတိပရိဝတ္တဓမ္မဒေသနာတော်ရှုွက်တွေကိုမြတ်စွာဘုရားဒီညာနဲ့ခြေပြီးတော့ဈေးခံများစွာထပ်ခံထပ်ခံဟောခဲ့ပါတယ်အဲဒီဟောခဲ့တဲ့ပြည့်စုံခြင်းကိုဒီတုတ်တံမှာလည်းမြတ်စွာဘုရားဟောထားပါတယ်ဟောထားတဲ့အတိုင်းဘင်္ဂနာမတိမြတ်တို့ကလည်းဒီတုတ်တံမှာဒီပြည့်စုံလေးကိုသိသိချင်းဘင်္ဂနာတင်ထားတော်မူကြပါတယ်နော်ကဲဒီတိပရိဝတ္တဓမ္မဒေသနာလေးကိုနာကြည့်ကြရအောင်ဈာန်ကြီးမြတ်တဲ့ဘိက္ခဝေရူပနိစ္ဆဝအနိစ္ဆဝတိဘိက္ခဝေจิตတယံတောတံဃာဗျာမိတံထုံဃာဗျာမိနဲ့မေကုကုတုံမေတင်จิตတတို့ဒီဘိမြင်ညာအသောအောင်မြတ်ဖတ်ခြင်းယူဆကြအလီကုန်တည်းနီจิตတို့တင်จิตတို့ကငါဗျာမိကုန်တခုမိမယ်သောငါဗျာမိနဲ့မေကုကုတင်จิตတို့ဘယ်လိုထင်မြင်ယူဆကြသလဲတင်จิตတို့ထင်မြင်ယူဆသည့်အတန်ဖြည့်စုံနိုင်ခွင့်ရှိတယ်ဒီလိုမျက်စောပြတော့ခွင့်ပေးပြီးတော့မိနော်ရူပံယုတ်တရားတိနိစ္ဆဝအနိစ္ဆလေလောအနိစ္ဆဝအနိစ္ဆလေလောဣတိဤတော်မေတော်မူပြီးဖြစ်သောအနိစ္ဆံဗန္တိဗန္တိချင်းဖြင့်အနိစ္ဆအနိစ္ဆဖြစ်ရောအမှန်ပါဗျာဣတိဤတော်အောဆုံးဖျောက်ထားကြလေကုန်၏မြတ်စွာဘုရားကရှင်းတတ်ရန်တို့ယုတ်တရားတိနိစ္ဆလားအနိစ္ဆလားလို့မေးလိုက်တယ်အဲ့ဒီချိန်ကမှယဟန်တော်တွေကဘယ်လိုပြန်ဖြစ်လဲအနိစ္ဆံဗန္တိအနိစ္ဆပါရှင်ဖျားဆိုပြီးပြန်ဖြေတယ်ဒီလိုဆရာတစ်ပည့်နှစ်ဦးပေါ့နော်ဟောလိကဘုရားရှင်ကလည်းသုံးလောကထထသဖြင့်သမဏဗုဒ္ဓဘုရားရှင်ဖြစ်ပါတယ်။ယန္တယုန်နေတဲ့ယဟန်တော်များကလည်းဒီတရားဒေသနာတော်သုံးတာနဲ့အရဟတဖို့ဒီနဲ့ယဟန်တော်ရှင်ဖြစ်ကြတယ်။အဲဒီလိုပုဂ္ဂိုလ်တွေကုလို့တရားဆွေးနွေးကြတဲ့ရှင်သာတို့ယုတ်ဒီနိစ္စလားအနိစ္စလားလို့မေးတော့သူတို့ကအနိစ္စလို့ဖြေတယ်။အဲဒီဖြေတဲ့ယဟန်တော်တွေဒီယုတ်တရားကိုသိတဲ့ယဟန်တော်တွေလားမသိတဲ့ယဟန်တော်တွေလားလို့မေးရင်ဘယ်လိုဖြေမလဲ။သိနေကြတယ်။အဲဒီယုတ်တရားကိုလည်းသိတယ်ဒီယုတ်တရားဒီဖြစ်ဒီဖြစ်နေတဲ့အနိစ္စတရားဆိုတာလည်းမသိဘူးလားသိနေကြတယ်နော်အဲဒီတော့အဲ့ဒီယုတ်တွေကဘယ်လောက်ရှိတယ်လို့ပြန်ပြီးတော့မေးကြရတာဒုရားတယ်နော်ပြီးတော့မှပဲဘုန်းကြီးပေါင်းပြီးတော့ထပ်ပြောပြမယ်ညာပနာအနိစ္စဒုက္ခဝါဒဒုက္ခဝါဒီဒုက္ခံပန္တိညာအခြင်းယုတ်တရားဒီအနိစ္စအနိစ္စသာဒီဒုက္ခံဒုက္ခသာဒီအနိစ္စအနိစ္စသာဒီတံတောအနိစ္စဖြစ်တဲ့ယုတ်တရားဒီဒုက္ခဝဒုက္ခလေလောဒုက္ခဝဒုက္ခလေလောဣတိဤတော်မေတော်မူဤဖြစ်တော်ဗန္တိအရှင်ဖျားဒုက္ခံဒုက္ခဖြစ်ရောအမှန်ပါဗျာဣတိဤတော်အောဆုံးပြောင်းထားကြလေကုန်ကြီးရှင်းတတ်ရတော့အချင်းယုတ်တရားဒီအနိစ္စဖြစ်ပြီးပြတ်တတ်တဲ့အနိစ္စတရားမှန်လဲထိုဖြစ်ပြီးပြတ်နေတဲ့အနိစ္စတရားမှန်တဲ့အနိစ္စဖြစ်တဲ့ယုတ်တရားဒီဒုက္ခလားဒုက္ခလားလို့ဒီလိုမြင်အဲ့ဒီချိန်ကမှယဟန်တော်တွေကဒုက္ခဖြစ်ရောအမှန်ပါဗျာဆိုပြီးတော့ပြန်ပြီးလျှောက်ထားကြတယ်ဒုက္ခဆိုတာကဘာလဲဒီနေရာမှာဒုက္ခဆိုတာကတော့မျက်စုံဖြင့်ဆိုလိုတာကဒီနေရာမှာသင်္ခါရဒုက္ခကိုအထူးဥဒေထားပါတယ်သင်္ခါရဒုက္ခဆိုတာကတော့ဖြစ်ခြင်းပြည့်ခြင်းတန်ကျက်စီအမြဲမပြတ်နှိမ့်ပန်နှိမ့်စင်ခံရမှုသဘောကိုရည်ညွှန်းထားပါတယ်ဖြစ်ခြင်းပြည့်ခြင်းတန်ကျက်စီအနိစ္စခံရတဲ့သဘောကဒီယုတ်ရမှာလည်းရှိတယ်ဝေဒနာတင်ညာသင်္ခါရဝိညာဉ်နဲ့ပါလည်းရှိပါတယ်ဝေဒနာတစ်ခုတည်းမှာသာလျှင်ရှိတာမဟုတ်ဘူးနော်ယုတ်မှာလည်းရှိတယ်ဝေဒနာမှာလည်းရှိတယ်သင်ညာမှာလည်းရှိတယ်သင်္ခါရမှာလည်းရှိတယ်အသိစိတ်ဝိညာဉ်မှာလည်းရှိပါတယ်အဲဒီတော့ဒီဖြစ်ပြည့်ဖြစ်ချင်းပြည့်ချင်းတန်ကျက်ပြည့်အမျက်မပြည့်နှိမ့်ပန်နှိမ့်ချက်ခံရတဲ့သဘာဝကိုယောဂဝဆရာပုဂ္ဂိုလ်ကမြင်အောင်ကြည့်ရအောင်ခုဒီယဟန်တော်တွေကမြင်လားမမြင်ဘူးလားမြင်တော့မြင်နေတယ်နော်ယံပနာအိသံဒုက္ခဝိပရိနာမဓမ္မကန္နန္တုဒ္ဒသမလုပ္ပတိတောဧတံမမဧသောဟမတမိဧသောမိအတ္တတိနောတိတံဗန္တိညာအချင်းယုံတရားဒီအနိစ္စအနိစ္စတာသတိဒုက္ခံဖြစ်ခြင်းဖြစ်ခြင်းတန်ရက်ဖြင့်အမြဲမပြတ်နှိမ့်ပန်နှိမ့်တဲ့ခန္ဓာတိဒုက္ခတရားတာတိဝိပိနာမဓမ္မဖောပြန်ပြည့်စည်တတ်သည့်ဝိပိနာမသဘောတရားတာတိတံထောအနိစ္စဒုက္ခဝိပိနာမဓမ္မဖြစ်နေတဲ့ယုံတရားကို ဧတံဤယုတ်တရားတိမမငါရဲ့ယုတ်တရားတိဧသောဤယုတ်တရားတိအာမသမိငါတိဧသောဤယုတ်တရားတိမင်းငါတိအတ္တအတ္တတိဣတိဤသောသမ္မတုပတိသောသွေလံခြင်းမြင်ရှုသင်ခြင်းခြင်းငါကန္နံလူတင်ခြင်းလျှောက်ပပါမိလောအဲ့ဒီယုတ်တရားကိုပဲအာယုံပြုပြီးတော့ဒီယုတ်တရားကဒီယုတ်တရားကအနိစ္စဖြစ်ပြီးပြည့်တဲ့အနိစ္စလည်းမှန်တယ်ဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စကံရတဲ့ဒုက္ခတရားလည်းမှန်တယ်ဖြစ်ပြီးတဲ့နောက်ပြည့်စင်ဘင်းဘင်းဘက်တော့ရင်လဲပြီးပြိုလဲနေတဲ့ပေါ့ပြန်ပြည့်စင်တတ်တဲ့ဝိပိန္နမှာဓမ္မလည်းမှန်နေတယ်ဆိုအနိစ္စလည်းမှန်တယ်ဒုက္ခလည်းမှန်တယ်အနတ္တလည်းမှန်နေတဲ့ပေါ့ပြန်ပြည့်စင်တတ်တဲ့ဝိပိန္နမှာဓမ္မလည်းမှန်နေတဲ့ဒီယုတ်တရားကြီးကိုဒီယုတ်တရားကငါဟာပဲဒီယုတ်တရားကငါပဲဒီယုတ်တရားကငါရဲ့အတ္တပဲလို့ဒီလိုဆွဲလန်းခြင်းဖြင့်ရှုခြင်းဖြင့်ပို့သိတယ်ပါမလားဆိုပြီးတော့မြတ်စွာဘုရားကမေးတယ်မေးတဲ့အချိန်ကမှလည်းနောဟိတံဗန္ဒီပန္ဒီချင်းပြအေတံဤသို့ဇွလန်းခြင်းဖြင့်ရှုစင်ခြင်းငါနောဟိမသိမှာဖျာဒီလိုဇွလန်းခြင်းဖြင့်ရှုစင်ခြင်းဖို့ရအတက်မသိနေပါဘူးမြတ်စွာဘုရားဆိုပြီးတော့ပြန်ပြီးထရောက်ထားကြတယ်အဲဒီလိုမေးကြည့်တဲ့အခါဝေဒနာသင်္ခါရသင်္ခါရဝိညာဉ်ခေါ်တဲ့နာမ်ခန္ဓာ၄ပါးပါလေပုံစံတူပဲမေးပါတယ်ပုံစံတူမေးတဲ့အချိန်ကမှလည်းယဟန်ကြီးကပုံစံတူပဲပြန်ပြီးတော့အဖြေပေးကြတယ်အဲ့တော့ဘုံသာလုံးလေးလို့အဖြေအမေးစီလေးပြီးတော့မြတ်စွာဘုရားကဝိပဿနာရှုခွက်ကိုသင်ပေးတယ်။ဘယ်လိုသင်ပေးလဲ။တသမတိဟာပိကဝေယံကိတိရူပံဒိဋ္ဌနာကတပိစုပ္ပနာသစ္စတံဝပိတံဝဩလာရိကံဝသုခံကံဝဟိနံဝကဏိတံဝယံတုရေသတိတေဝသဗ္ဗရူပံဒိဋ္ဌမပန္နိတောဟအမတ္တမိနမိသောအတ္တတိဒေဝမေတ္တယတ္ထဘုဒ္ဓံသမ္မပိညာကတတပံဘိက္ခဝေစေတယံတို့တတ္တမတို့ကြောင့်ဤယဤတန္တရောများတွင်၌ဒုံမေတင်စေတတို့သည်အဒိဌာနကတ္တပိစ္ဆုပ္ပန္နဒိဋ္ဌာကပိစ္ဆုပ္ပန်ဖြစ်သောယံကိစီရူပံအလုံးစုံသောယုံတရားတိ၎င်းဣဇဒံဝဣဇဒံမူလီဖြစ်သောဗိဒါဝဗိဒါမူလီဖြစ်သောယံကိစီရူပံအလုံးစုံသောယုံတရားတိ၎င်းဤနာဝယုံကြံဤမူလီဖြစ်သောပဏိဒါဝမောမြတိမူလီဖြစ်သောယံကိစီရူပံအလုံးစုံသောယုံတရားတိ၎င်းအလာရီကမယုံဤချမ်းသာနေမူလီဖြစ်သောဒုက္ခမဝတိဝေဉာဏ်တိမူလီဖြစ်သောယံကိစီရူပံလောကံသောယုတ်တရားတိ၎င်းဒီနာဝယုတ်ဉာဏ်တိမူလီဖြစ်သောပရိဒါဝံဘောမြတ်တိမူလီဖြစ်သောယံကိစီရူပံလောကံသောယုတ်တရားတိ၎င်းသူရေဝအတိညာဉ်ေဝေဒီမူလီဖြစ်သောတဏိေဝအတိညာဉ်ေနိတိမူလီဖြစ်သောယံကိစီရူပံလောကံသောယုတ်တရားတိ၎င်းအဋ္ဌိကိစီဣဒံတပံဤအလောကံသောယုတ်တရားကိုဧတံဤယုတ်တရားတိနမမငါဤယုတ်တရားမဟုတ်ဧတောဤယုတ်တရားတိနာဟမတမိငါမဟုတ်ဧတောဤယုတ်တရားတိနာမေအတ္တငါဤအတ္တမဟုတ်ဣတိဤသို့လျင်ယထာဘုဒ္ဓံမဖောက်ပါပြဟုတ်တိုင်းမှန်စွာဧတံသောကံဤအလုံးစုံသောယုတ်တရားကိုသမပညာယယုတ်တော်ယုတ်ကဲနတ်လုံးနတ်ကဲဖြုတ်ခွဲဖောက်သွင်းဝိပဿနာညာအလင်းဖြင့်ထတပံရှုပါသုံးတာအပိဤမြတ်စွာဘုရားဝိပဿနာရှုခွဲသင်ပေးလိုက်အဲ့ဒီသင်ပေးတဲ့အထက်မှာအတိတ်ယုတ်တရားပိစုတ်ပံယုတ်တရားအတိတ်ယုတ်တရား20နဲ့ရှင်မျိုးပိစုတ်ပံယုတ်တရား20ရှင်မျိုးအနာဂတ်ယုတ်တရား20ရှင်မျိုးဆက်ပြီးပါပါတယ်ဆိုတော့ယုတ်ဉာဏ်သင်ကြည့်တဲ့အပိုင်းမှာတော့ယုတ်လူ10မျိုးချက်သင်ကြည့်ရတယ်ဝိပဿနာရှုတဲ့အပိုင်းကျရင်တော့ယုတ်အစ်စ်တက်တဲ့ကောသာယုတ်အစ်စ်ဆက်ရှင်မျိုးတက်တဲ့ကောသာကွက်ပြီးတော့ဝိပဿနာရှုရပါတယ်ဘာဖြစ်လို့လဲယုတ်ဉာဏ်သင်ကြည့်တဲ့အပိုင်းမှာယုတ်ကလပ်ကိုမြင်ဖို့ကအဓိကဖြစ်တယ်ယုတ်ကလကိုမြင်မှုအတွက်ကအာကန္တတကိုမမြင်ခဲ့ရင်အာကန္တတဆိုတာကယုတ်ကလကလေးတွေတစ်ခုနဲ့တစ်ခုရောရှိမှုမရှိအောင်ပိန်ချပေးနေတဲ့နေကြတိတလေးကိုကွက်လကလေးတွေကိုအာကန္တလို့ခေါ်ပါတယ်။ဆိုအာကန္တတကိုမမြင်ရောက်တော့တဲ့ပုဂ္ဂိုလ်ဒီယုတ်ကလကိုမမြင်ဘူးယုတ်ကလမှမမြင်ယုတ်ကလတစ်ခုတစ်ခုအတွက်မှတည်ရှိနေတဲ့ပရမတ္ထအတ္တယုတ်တရားတွေကိုသိကြည့်လို့မရဘူး။အဲဒါကြောင့်အာကန္တတကိုယူပါသုံးတာခွင့်ရအတွက်မြတ်စွာဘုရားဒီမဟာယောင်လုံးဝါဒသုတ်တန်ဆက်တဲ့ထိုးထိုးသုတ်တန်တွေမှာဒေသောပကမတံကိုဟောတဲ့အပိုင်းမှာအာကတတ္တကိုရှုဖို့ရန်ထည့်သွင်းပြီးဟောတာပါလေ။သို့သောဝိပဿနာရှုတဲ့အပိုင်းကြတော့ဒီအာကတတ္တဆိုတဲ့ယုတ်ကလတည်းရဲ့အကြအပေါက်ကလေးကိုဝိပဿနာမရှုကောင်းပါဘူးရှုလို့လည်းမရပါဘူး။ယုတ်အစိတ်ကိုဖိကျပြီးဖြစ်ပေါ်လာတဲ့အခိုက်အတန့်အဖြစ်ဖြစ်ပေါ်လာတဲ့ဓမ္မသမဘာသာဖြစ်ပါလေ။ဒါကြောင့်ဝိပဿနာရှုတဲ့အပိုင်းကြရင်ဒီယုတ်အစိတ်ကိုယုတ်အတုတွေကိုခြံလိုက်ပြီးယုတ်အစိတ်ကိုသာဥစားပေးရှုရအဲ့ဒီယုတ်တွေထဲမှာအတိတ်ယုတ်ကပါဒရမပါဘူးလား။ပါတယ်။ပိစုတ်ပံယုတ်တရားနဲ့ပါဒရမပါဘူးလား။ပါနေတယ်။အနာဂတ်ယုတ်တရားနဲ့ပါဒရမပါဘူးလား။ပါနေတယ်။ ဣဇ္ဇဒယုတ်ရပိဒယုတ်ရဩလာရိကတခုမှခေါ်တဲ့ယုံရင်ကျန်တဲ့ယုတ်ရသင်္ကေတဉာဏ်နဲ့ယုတ်ရဒီနခေါ်တဲ့ယုံဉာဏ်နဲ့ယုတ်ရပဏိတခေါ်တဲ့မုံမြတ်တဲ့ယုတ်ရဇူရခေါ်တဲ့ရှုနေတဲ့ယောဂဝန္တပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဝေးတဲ့ယုတ်ရသန္တိကခေါ်တဲ့ရှုနေတဲ့ယောဂဝန္တပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဉာဏ်ကနေတဲ့ယုတ်ရဆိုပြီးတော့ပေါင်းလိုက်တော့12မျိုးသောအခြင်းအပြင်ပြီးနေတဲ့ယုတ်ရပဲအဲ့ဒီယုတ်ရတွေကိုနေတမ္မငါဟာမဟုတ်နေတော့မတ္တမိငါမဟုတ်နာမည်သောအတ္တငါရဲ့အတ္တမဟုတ်လို့မဖောက်မပြန်ဟုတ်တိုင်းမှန်သောယုတ်တုံးယုတ်ခဲနတ်တုံးနံခဲကိုဖြုတ်ခွဲဖောက်သွင်းနိုင်တဲ့စွန့်အင်ရှိနေတဲ့ဝိပဿနာဉာဏ်နဲ့ရှုနေပါဆိုပြီးမြတ်စွာဘုရားကဒီလိုခေါ်တယ်။အဲဒီလိုခေါ်လိုက်တဲ့အပိုင်းမှာဒီပရိသတ်တည်းရှုတဲ့ယောဂီတွေလည်းပါပါတယ်မရှုတတ်သေးတဲ့ယောဂီတွေလည်းပါခြင်းပါလိမ့်နော်။ဒီတော့ဒီအဆင့်ကဒီဆင့်မှာတချို့ကမေ့ကျင်နေမေ့ကြမယ်။မြတ်စွာဘုရားဒီလိုရှုခွဲကိုသင်ပေးတဲ့အချိန်ခါမှာယောဂဝတ္တရာယန္တော်ဒီဟာအကြောင်းတရားကိုရှုတဲ့အပိုင်းမပါပါလားလို့ဒီလိုတော့မြင်ရရှိဟုတ်ဘူးနော်အရှင်းကတို့ကဝိပဿနာနယ်ထဲရောက်နေပြီဝိပဿနာဆိုတာကနမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပြီကဉာဏ်နှစ်ပါးကိုကျွန်တော်လည်းပြီးဖြစ်ပါတယ်ဆိုနမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပြီကဉာဏ်နှစ်ပါးကိုကျွန်တော်လည်းပြီးတဲ့အခါတို့ယောဂီပုဂ္ဂိုလ်တွေကအစွတ်ပြည့်ဒီယဟန်တော်တွေကဆိုနမရူပပရိစ္ဆေဒဉာဏ်အယသိသိထားပြီးတဲ့ယုတ်တရားနှံတရားပြီးစုံပြီကဉာဏ်အယသိသိထားပြီးတဲ့အတိတ်ငါကပြစ်စုံပါကလာသုံးပါအတွင်းဖြစ်ရှိနေတဲ့အကြောင်းတရားအကျိုးတရားအဲ့ဒီတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဌာန်တင်ပြီးတော့တွင်းရှင်ဝိပဿနာရှုနေတဲ့ရှုထတတ်တဲ့ယဟန်တော်တွေဖြစ်နေပြီရှုထတတ်ပြီးတဲ့အခါမှာတို့ကဘယ်ပုံဘယ်ဘက်ကဏ္ဍကအဖြစ်အရတ္တဖုံပေါက်ရောက်အောင်ဖို့ရမလဲအရတ္တဖုံပေါင်းဝင်တဲ့အပိုင်းလေးကိုမြတ်စွာဘုရားကပေါင်းဝင်ကဏ္ဍမှာအခုလိုရှုခဲ့သင်ပေးနေတယ်ဆန်းအထုဇပုဂ္ဂိုလ်တွေကိုသင်ပေးနေတဲ့စကားတော့မဟုတ်ဘူးနော်ဘာမှယုတ်ဆိုတာမသိသေးပဲလမ်းစရာမသိသေးတဲ့ပုဂ္ဂိုလ်ရဲ့အတွေ့လည်းသင်ပေးနေတဲ့စကားတော့မဟုတ်ဘူး။နာမရူပပရိစ္ဆေဒဉာဏ်ပစ္စယသိက္ခာဉာဏ်ဉာဏ်ကိုရရှိထားပြီးတဲ့သရောကောင်းဒီအတွေ့ဝိပဿနာပိုင်းမှာသင်ပေးနေတဲ့စကားဖြစ်တယ်။ဒီတော့ဒီနာမရူပပရိစ္ဆေဒဉာဏ်ဉာဏ်ပစ္စယသိက္ခာဉာဏ်ရအောင်ဘယ်လိုအထောက်မလဲ။သုတ္တန်တစ်ခုခေါင်းကြီးနဲ့လုံငန်းခွင်လေးအချင်းချုပ်ပြီးပြောဖို့တော့လိုအပ်ပါတယ်နော်။ဒီတော့မိမိကအာနာပါနနဲ့တမာတိထောင်ထားတဲ့ပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်လည်းအနမနကဂရုတ္တံတမာတိတို့စိတ်အောင်ပြန်ပြီးတော့တမာတိဆောင်ရတယ်။တမာတိဆောင်ပြီးတဲ့အချိန်ခါမှာမြုပ်ကနေစသိသိမယ်ဆိုလို့ရှိရင်တတိလေးပါးကိုစသိသိရတယ်။အကယ်၍ဒီလိုသမထယန္တိကပုဂ္ဂိုလ်မဟုတ်ပဲသုံးဆောင်ဝိပဿနာယန္တိကပုဂ္ဂိုလ်ဖြစ်မယ်ဆိုလို့ရှိရင်လည်းတတိလေးပါးကလည်းစရှုရပါတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာတတိလေးပါးကပထဝီဓာတ်အာဘောဓာတ်ဒိသောဓာတ်ဝါယောဓာတ်ဆိုပြီးတတိလေးပါးရှိတယ်။ပထဝီဓာတ်ကမာကျန်လေးပြောချုပ်ဖို့အာဘောဓာတ်ကညိုစည်းပွဲစီဒီသောဓာတ်ကဘူအေဝါယောဓာတ်ကထောင်တန်းဆိုပြီးသဘောတရားဆင်တဲ့ကုကြည့်။အဲဒီမှာမာမှုသင်္ချာတဲ့တရားတဏှာကစပ်ပြီးမာတဲ့သဘောတစ်ခုလုံးမြောင်ချူ啊။ဉာဏ်မှုသင်္ချာတဲ့တဏှာကစပ်ပြီးကျန်တဲ့သဘောလင်းမှုသင်္ချာတဲ့တဏှာကစပ်ပြီးလေးတဲ့သဘောတစ်ခုလုံးမြောင်ချူ啊။ပြောမှုသင်္ချာတဲ့တဏှာကစပ်ပြီးပြောတဲ့သဘောချောမှုသင်္ချာတဲ့တဏှာကစပ်ပြီးချောတဲ့သဘောပေါ်မှုသင်္ချာတဲ့တဏှာကစပ်ပြီးပေါ်တဲ့သဘောတစ်ခုလုံးမြောင်ချူ啊။ယောသိမှုထင်ရှားတဲ့တဏှာကစပြီးယောသိတဲ့သဘောဖွယ်သိမှုထင်ရှားတဲ့တဏှာကစပြီးဖွယ်သိတဲ့သဘောဒီလိုမျိုးအောင်ရှိပါဘူးမှုထင်ရှားတဲ့တဏှာကစပြီးကိုယ်တဲ့သဘောအင်းမှုထင်ရှားတဲ့တဏှာကစပြီးအေးတဲ့သဘောဒီလိုမျိုးအောင်ရှိပါပါတယ်ထောက်ခံမှုထင်ရှားတဲ့တဏှာကစပြီးထောက်ခံတဲ့သဘောတွန့်ခံမှုထင်ရှားတဲ့တဏှာကစပြီးတွန့်ခံတဲ့သဘောဒီလိုမျိုးအောင်ရှိပါအဲ့ဒီလိုရှိနိုင်လို့ဒီတကြီးလေးပါသဘောတရားတဏှာမျိုးကိုဇလုံးဒီဇလုံးနဲ့တက်တက်လက်ရှိတိုင်းမိမိခြံတာကိုအပေါ်ကခြုံကြည့်တဲ့ပုံစံဖြင့်ခြုံကုန်ကြည့်ရတယ်။ခြုံကုန်ကြည့်လိုက်တဲ့အချိန်ကမှဓာတိလေးပါးကညံတဲ့မှာတလုံးတည်းရဲလူလူလုံးထင်လာပြီးဆိုတဲ့အခါကျတော့မှမာကျန်လေးပြောချောက်ဘက်ကိုကြည့်ပြီးပထဝီဓာတ်ယောသိဘက်ကြီးကိုကြည့်ပြီးတော့အဘောဓာတ်ဘူရဲကိုကြည့်ပြီးဒေသောဓာတ်ထောင်းတွင်းကြည့်ပြီးတော့ဝါယောဓာတ်ဆိုပြီးလေ့ကျင့်ရှိပါ။အဲဒီလိုလေ့ကျင့်ကြည့်လိုက်လို့သမာဓိကတော်တော်ရင့်ကျက်လာပြီဆိုရင်ပေါ့တော်တော်လေးဘာဝနာစိတ်ကဒီဓာတ်အပေါ်မှာငြိမ့်လာပြီဆိုရင်တော့ဝတ္တဝိဓမ္မမှာတဲ့ဘောအဘဒ္ဓမ္မယူကြည့်တဲ့ဘောသေသောဓမ္မပူတဲ့ဘောဝါယောဓမ္မထောက်ခံတဲ့ဘောဒီလေးကိုဥသပေးရှိပါအဲဒီလိုတက်ကတက်ကလေးဒီတကြီးလေးပါမကြီးပါများစွာရှိခဲ့တဲ့ခန္ဓာကိုပြုတ်ပြီးတော့တတ်အစုကိုအတုံးခိုင်းပြီးတွေ့တယ်အဲဒီမှာဆက်ပြီးသမာဓိထူထောင်ရင်မိဂုံးရောမိဂုံးရောမှာဆက်ပြီးဓာလေးပါကိုမြောင်ရှုပ်ပြီးတော့သမာဓိထူထောင်နိုင်ခဲ့ရင်တော့အချူရောအချူရောမှာလည်းဓာလေးပါကိုမြောင်ဆက်ပြီးတော့သမာဓိထူထောင်နိုင်ခဲ့ရင်ဤကဲ့သို့ခန္ဓာမှန်တော့လို့ကြီးနေတဲ့အကြီးအဲ့ဒီအကြီးမားလေးဆက်ပြီးဓာလေးပါးဆက်လိုက်ရင်ပါရမီရှိခဲ့ရင်တော့ဒီအတုံးခဲကြီးကပြိုခွဲသွားတတ်ပါလား။မပြိုခဲ့တဲ့ကုသိုလ်နဲ့အဲ့ဒီသင်္ကမအာကဒီအကြီးကြီးမှအာကန္တတခေါ်တဲ့အကြအပေါ်ရှိတယ်ဆိုပြီးအာယုံယူပြီးတော့လေးအောင်ကြီးအကုန်ကြီးစင်ချိုးဆိုင်ကြည့်လိုက်ခရင်အာကန္တကိုမြင်လိမ့်မယ်။အာကန္တမြင်တဲ့နေ့ဒီပြင်ရဲ့ရုပ်ကလာအမှုန်ကြီးတွေတွေ့ အဲ့ဒီယုံကလအမုံလေးတွေတွေ့ရင်အမုံအတန်ဖြစ်ဖြစ်သွားပြီးရှူလိုက်ရင်တော့အတုံးခဲကြီးပြန်ဖြစ်သွားတယ်အတုံးခဲကြီးဖြစ်ပြီးတော့ဒီအတုံးခဲကြီးမှာစိတ်ကလေးကိုအသာလေးမသိမသာရှော့ချလိုက်ရင်တော့ဘဝင်ကြကြသွားတယ်အဲ့ဒီယုံကလကလေးကြီးကြောက်သွားတော့ကိုရုပ်ချုပ်တယ်ဘဝင်ကြပြီးတော့ဘာမှမသိတာကိုနမ်းချုပ်တယ်ခက်ကြတော့ပြောကြတယ်နော်ယုံနာနမရူပပရိသေတအញ្ញံတောင်ပုံမှန်မရသေးတဲ့အဆင့်သာဖြစ်ပါတယ်အဲ့ဒီတော့ဒီကလအမုံလေးတစ်ခုတစ်ခုမှာပထမယာဘောတိဇောဝါယောအစဉ်အနအယတာဩဇာသတိတဲ့သဘောတရားလေးတွေကိုညံ့နဲ့ညီအောင်ခွင့်ကြစိတ်ချပြီးရှုရအဲ့ဒီတော့ခွင့်ကြစိတ်ချပြီးရှုလိုက်တဲ့အပိုင်းမှာဥပမာမျက်စိမှာဆိုကြပါစို့သက္ကုတ္တကကလကာယတ္တကကလဘာဝတ္တကကလစိတ္တဇအတ္တကလဥဒ္ဒဇအတ္တကလအရဇအတ္တကလဆိုပြီးယုတ်ကလအမျိုးသား6မျိုးရှိနေတယ်အဲ့တော့မျက်လုံးအင်ကိုဖမ်းပြီးဓာတ်လေးပါဆိုင်ပါအမုံလေးပဲတွေ့မယ်အဲ့ဒီအမုံလေးကိုခွဲနဲ့ချက်လိုက်ရင်ဒီကလအမျိုးသား6မျိုးကလ6ခုပဲရှိတယ်လို့မဆိုလို့ဘူးနော်အမျိုးသား6မျိုးလို့ပြောတာပါသက္ကုဋ္ဌကကလပေါင်းလည်းများစွာရှိမယ်ကာယတ္တကကလပေါင်းလည်းများစွာရှိမယ်အလားတူပဲဉာဏ်နဲ့ကလတွေလည်းထုံကြီးလကောက်မယ်အမျိုးသားကတော့6မျိုးလို့ပြောတာအဲ့ဒီသက္ကုဋ္ဌကကလကလေးကိုတက်ခွဲကြည့်လိုက်ရင်ပထဝီအာဘောတိဇောဝါယောအစဉ်အနယတဩဇာဇီဝိတ္တသက္ကုအကျဉ်းသုံးပြီးတော့သဘောတရား10ခုတွေ့နိုင်တယ်ကာယတ္တကကလကိုဓာတ်ခွဲကြည့်ရင်အလားတူပဲပထဝီအာဘောတိဇောဝါယောအစဉ်အနယတဩဇာဇီဝိတ္တကာယအကျဉ်းဆိုပြီးတော့သဘောတရား10ခုတွေ့နိုင်တယ်ဘဝတ္တကကလကိုဓာတ်ခွဲကြည့်ရင်လည်းပထဝီအာဘောတိဇောဝါယောအစဉ်အနယတဩဇာဇီဝိတ္တဘာဝယုတ်ဆိုပြီး10ခုတွေ့နိုင်တယ်အဲ့ဒီ3မျိုးကကံကြောင့်ဖြစ်တဲ့ယုတ်တယ်နော်စိတ်ကြောင့်ဖြစ်တဲ့ယုတ်ဝေမနောကြည့်ကိုထွင်ခြင်းကံမဆက်ကြည့်တွေ့ပါလားဝေမနောကြည့်ကိုဆက်ကြည့်ပြီးဝေမနောအကျင့်နဲ့တကွနှလုံးရင်ဟရိယဟုတ်တို့ကိုမိတွဲပြီးဖြစ်ပေါ်နေတဲ့စိတ်တိုင်းစိတ်တိုင်းစိတ်ဓာတ်ယုတ်ကိုဖြစ်စေတဲ့ဆိုတော့ထွင်ခြင်းကံမရှိလို့ရတယ်အဲ့ဒီစိတ်ဓာတ်ယုတ်ကလည်းမျက်စိအစ်တကွလုံးနှံအနှံပြရှိပါတယ်အဲ့ဒီစိတ်ဓာတ်ယုတ်ကလည်းအမုံလေးတကွကမကြည့်ဘူးတက်ခွက်ကြည့်ရင်သဘောတရား7ခုကလည်းတကွကပြည့်ကြည့်တဲ့ဒီသောတာကြောင့်နောက်တော့ကလကလေးတွေဆင်ခဲ့ပေါ်လာတယ်ဥဒ္ဒုကြောင့်ဖြစ်တယ်လို့ခေါ်ပါတယ်။ဒီသောကြောင့်ဖြစ်တာကိုဥဒ္ဒုကြောင့်ဖြစ်တယ်လို့ခေါ်တယ်။အဲဒီဥဒ္ဒလာယုတ်တွေကလည်းမကျင့်ဘူးဓာတ်ခွဲရင်7ခု။အဇိုင်းမှာရှိနေတဲ့အဇိုင်းအတွင်းမှာတည်ရှိနေတဲ့ဆိုကြပါစို့အခုလိုတရားထိုင်တဲ့အချိန်အဇိုင်းအတွင်းရှိတဲ့အစာကိုအာဟာရဂမဏိကာရအာဟာရလို့ခေါ်ပါတယ်။အဲဒီအာဟာရတွေကိုဖမ်းပြီးဓာတ်လေးပါးဆက်ကြည့်အမုံတွေပဲ။အဲဒီအမုံတွေဒီအဇိုင်းအတွင်းမှာပဲတည်ခဲ့ခန္ဓာကိုယ်အတွင်းမပြန့်ခင်တို့ကကလတ်တကုမှတည်ရှိနေတဲ့ဒီသောတာကြောင့်နောက်ထပ်ကလတ်အမုံလေးတွေဆင်ခဲ့ဖြစ်နေတာပါ။ဒီသောတာဥဒ္ဒုကြောင့်ဖြစ်တဲ့ဥဒ္ဒရာယုတ်ကိတာဖြစ်တယ်။မစားရင်လည်းဥဒ္ဒရာယုတ်ပဲ။ပကံနဲ့စမ်းတဲ့ပကံနဲ့တည်ရှိခဲ့တဲ့ဥဒ္ဒရာယုတ်ကိပဲ။ကလတ်တခုမှတည်ရှိတဲ့ဒီသောတာနောက်တော့ကလတ်တွေဆင်ခဲ့ဆင်ခဲ့ထက်ခါထက်ခါဖြစ်နေတာ။အဲ့ဒီဥဒ္ဒရာယုတ်ကိကိုတက်ခွဲလိုက်တော့ပထဝီအာဘောဒီသောဘာယောအစိဏယတဩဇာဆိုပြီးသဘောတရား7ခုရှိ။အဲ့ဒီဩဇာကအစရင်ဝန်းကျင်စတဲ့ထိုတို့နေရာတွေမှာတည်ရှိနေတဲ့ဒီကနေကောကုံမျိုးရှိတဲ့ဒီဝိဒနောကကလတ်တဲ့မှာပါတဲ့ဒီသောတဥဒ္ဒုကအပြင်6ပါးလိုက်တဲ့အချိန်ကမှာဒီဩဇာကနောက်တဲ့ယုတ်ကလအတ္တိဖြစ်ကျောင်းသွားတယ်။သမုဒိသစ္စာနဲ့ဘက်ကကြာရင်တော့အာဟာရအရန္တဓာတ်ကြီးအဖြစ်နဲ့ဒီကလုံးပြတ်နှံသွားတယ်။အဲ့ဒီပြတ်နှံသွားတဲ့အရန္တဓာတ်ကြီးကိုပရမန္တသစ္စာဘက်ကနေဆမ်းပြီးဓာတိပါစိတ်ကြီးပါသူတို့အပေါင်းလေးတွေပဲဒီအပေါင်းလေးတွေတက်ခွဲ့ရင်ပထဝီအာဘောဒီသောဘာရောအစဉ်ကရတဩဇာဆိုပြီးသဘောတရား7ခုရှိတယ်။အဲ့ဒီအချိန်မျိုးတော့ရောက်တယ်ကမျက်စိအထိအကုန်လုံးပြတ်တယ်။မျက်စိနာနာလျာကိုနှလုံးထောက်ထားတာလို့အကုန်လုံးပြန်ပြပါတယ်အဲ့တော့မျက်စိရောက်သွားပြီဆိုလို့ကျင်တော့အဲ့ဒီအာဟာရဇယုတ်ကြီးလို့ခေါ်တဲ့သူကဩဇာကြောင့်ဖြစ်လို့ကမ္မဇဝံမီအဘိထောက်ပါမှုအကုန်ကြီးဖြစ်ဥဒ္ဒဇယုတ်ကြီးထဲမှာပါတဲ့ဩဇာကြောင့်ဖြစ်ပွားလာရတဲ့ယုတ်ကြီးဖြစ်ခြင်းကြောင့်အာဟာရဇယုတ်လို့ခေါ်တယ်အဲ့ဒီအာဟာရဇယုတ်တဲ့ယုတ်ကလတဲ့ယုတ်ကလတဲ့မှာဩဇာဖားတယ်အဲ့ဒီအာဟာရဇယုတ်ကလကြီးလို့လည်းဒီရင်ဇလရဲ့ခုနှစ်ရက်အထိလောက်ပြန့်နှံ့နိုင်တဲ့သွားအရှိတယ်လို့ဒီလိုအဆိုရှိပါတယ်အဲ့ဒီအာရဇယုတ်ထဲမှာပါတဲ့ဩဇာကညာနဲ့သက္ကုဋ္ဌကကလအစကြီးတဲ့ထိုးထိုးကမ္မဇကလစိရိဇကလဥရိဇကလအာရဇကလဒီမှာရှိတဲ့ဩဇာကိုသွားပြီးသာဖိ6ပါးလိုက်တဲ့အချိန်ကမှာနောက်တဲ့အာရဇယုတ်ကလအစစ်တစ်စီထပ်ထပ်ပြီးဖြစ်တယ်။ဒါလေးလိုဖြစ်ဖြစ်နေတာကမျက်စိနာထာတရားကုန်လုံး6ခန္ဓာလုံးဖြစ်ပါတယ်။သူတို့အာရဇယုတ်ကြီးလို့ပဲသိချင်းပြီးခေါ်တယ်။အဲ့တော့မျက်စိမှာယုတ်ကလအမျိုးသားက6မျိုးယုတ်အမျိုးသားကြီးကသဘောတရားစုပေါင်းရေးတက်လိုက်50နဲ့4မျိုးရှိပါတယ်။သက္ကုဋ္ဌကကလက10မျိုးကာယတ္တကကလ10မျိုးဘာဝတ္တကကလမှာ10မျိုးသိဒ္ဓကကလ10မျိုးဥဒ္ဒကကလ10မျိုးအာရဒကကလ10မျိုးပေါင်းလိုက်တော့ယုတ်ကလအမျိုးသား6မျိုးယုတ်မျိုးသား54ခုရှိတယ်အဲ့ဒီ54မျိုးသောယုတ်တွေကိုသိသိပြီးတော့မှအဲ့ဒီယုတ်တရားတွေရဲ့ရှိပြီးပြတာကိုညနေမြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်ဖြည့်ဖြည့်ဖြည့်ဖြည့်အနိစ္စခံရတဲ့သဘောတွေကိုညနေမြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မမြင်ကြည့်ပဲအချိန်ခဲအခိုင်အမာနှစ်တာရအပြင်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုညနေမြင်အောင်ကြည့်ပြီး နတ်တယ်လို့ရှိပါတယ်အလားတူပဲကျန်နေတဲ့သောဒါနတစ်ခုလုံးကတည်ရှိနေတဲ့ယုံကြည်ကိုလည်း52ခုဒါနအစရှိတဲ့72ခုဒါနမှာတည်ရှိနေတဲ့ယုံကြည်ကိုလည်းပုံသဏ္ဍာန်လုံးသိပြီးတော့ရှုရပါတယ်အဲ့ဒီလိုရှုနေတဲ့ယောဂီပုဂ္ဂိုလ်ကယုံကြည်တဲ့ကိုသိသိတတ်ပြီးဆိုရင်ဒီယုံကြည်ကိုမိခင်ပြီးယုံကြည်ကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့အနန္တရာချင်းဆက်နဲ့သိရတယ်အဲ့ဒီယုတ်ဉာဏ်နဲ့နေနေကြည့်ပြီဆိုလို့ရှိရင်ဒီယုတ်ဉာဏ်နဲ့ဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားတွေကိုသိသိတတ်ပြီးရှင်းပြရတယ်အဲ့ဒီအကြောင်းတရားဒီမှာအနည်းကပြည့်စုံသက်သာခဲ့တဲ့ဝိဇ္ဇာနဲ့ဥပါဒ်တင်္ခါရကံအစရှိတဲ့အကြောင်းတရားလေးကြောင့်ပြည့်စုံပါမှာယုံဉာဏ်နဲ့တရားတွေသိချင်ဖြစ်ပုံပြည့်စုံပါမှာပြည့်စုံပြည့်စုံတဲ့အကြောင်းတရားလေးကြောင့်နောက်အနာဂတ်မှာယုံဉာဏ်နဲ့သိချင်ဖြစ်ပုံဆိုတဲ့အတိတ်ကပြည့်စုံမှာကာလသုံးပါးအလယ်မှာအကြောင်းတရားအကျိုးတရားအဆက်ဆက်တွေကိုသိသိရတယ်သိသိကြည့်တဲ့အချိန်ကကျတော့မှအကြောင်းတရားနဲ့ကွာဒီယုံဉာဏ်တွေကိုဖြစ်ခြင်းပြဌာန်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်ဖြစ်ခြင်းပြည့်ခြင်းပြည့်အနိစ္စခံရတဲ့သဘောတရားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မပြည့်စုံပဲအခြေခဲအခိုင်အမာနိစ္စရာအပြင်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုတယ်အဲဒီလိုရှုတဲ့အချိန်ကမှယောဂဝိသရာပုဂ္ဂိုလ်ရဲ့ဉာဏ်ကသုံးသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအမှားတော်လည်းတည်ပြီးနေတတ်တယ်ဒုက္ခအခြင်းအမှားတော်လည်းတည်ပြီးနေတတ်တယ်အနတ္တအခြင်းအမှားတော်လည်းဘာဝနာစိတ်ဉာဏ်ဆောင်တတ်ပြီးကျင့်နေတတ်တယ်အဲဒီလိုကျင့်နေတဲ့သမာဓိကိုဘုရားရှင်ကအာရိမိတ်တသမာဓိလို့ဒီလိုခေါ်ထားပါတယ်ဒီအာရိမိတ်တအမြင်ရှိတဲ့သမာဓိကိုပွားများအားထုတ်ခဲ့မယ်ဆိုလို့ရှိရင်ကြီးကျယ်ပုံပြောများများတဲ့အကျိုးရင်းလည်းရှိတယ်ကြီးကျယ်ပုံပြောများများတဲ့အကျိုးဆက်အာရိတ္တရှင်လည်းရှိပါတယ်လို့ဒီလိုခေါ်တယ်ကြီးကျယ်ပုံပြောများများတဲ့အကျိုးရင်းတွေကဘယ်လိုရှိကြလဲခဏကယုံကိုညံကြတယ်လို့နော်ယုတ်တရားတွေကိုအတိတ်ကမစ္ဆုတ်ပါအစ္ဆတဗိဒ္ဓဘောလာရိကဒုက္ခမအိနမဏိတအလူရဏန္တိကလို့ဖော်ဆိုရတဲ့32မျိုးသောအခြင်းအားဖြင့်ဒီနေ့နဲ့ယုတ်တရားအစုပုံတွေကိုအာယုံပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့လုံခြုံခြင်းပြီးရှုတယ်အလားတူပဲဝေဒနာတရားလင်္ကာရဝိညာဉ်ခေါ်တဲ့ဒီတရားတွေကိုလည်း32မျိုးသောအခြင်းအပြင်ဒီနေ့နဲ့ဝေဒနာတရားလင်္ကာရဝိညာဉ်ဆိုတဲ့ဒီတရားတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့လုံခြုံခြင်းပြီးတော့ပဲဒီလိုဝိပဿနာရှုတယ်အဲ့ဒီလိုဝိပဿနာရှုလိုက်တဲ့အချိန်ကကျတော့ဝိပဿနာဉာဏ်ကတစ်သိသိချင်းချင်းလာပြီးရှင်းတဲ့ပြဌာန်းဉာဏ်ကလည်းနောက်ဆုံးအပြည့်နဲ့ပဲကုသသည်အပြည့်နဲ့ပဲကုသအာဏိနောက်ဆုံးဝိပဿနာဉာဏ်ကရင့်ကျက်လို့သင်္ခါရုပ္ပကဉာဏ်အဆင့်လို့ရောက်ပြီးဆိုကြလို့အဲ့ဒီလိုရောက်လာပြီဆိုလို့ရှိရင်တော့ဘာဖြစ်တယ်လဲသေယံပတ္တံဘိကဝေတုဏဝအရိယနဝကောရူပသမိတိနိဗ္ဗာန်တတိဝေဒနာယပိနိဗ္ဗာန်တတိဒိညာယပိနိဗ္ဗာန်တတိသင်္ခါရေတုပိနိဗ္ဗာန်တတိဝိညာဏသမိတိနိဗ္ဗာန်တတိယုတ်ဝိညာဏသင်္ညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာငါးပါးတို့အပေါ်၌ညီငွေ့လာမယ်ညီငွေ့လာရင်ဘာဖြစ်မလဲနိဗ္ဗာန်ဝိရိယတတိနိဗ္ဗာန်နိဗ္ဗာန်တံညီငွေ့ကြသည်ဖြစ်တော်ဝိရိယတတိတွဲတာသမဲခြင်းကင်းပြတ်နေတော့၏အဲဒီနိဗ္ဗာန်တံညာကိုမြတ်စွာဘုရားကအလဲကောင်ကနေတိုင်းဆျောက်ပြတ်လိုက်တာပဲဝိပဿနာညာအလုံးဒီထဲမှာအလုံးပါသွားတယ်နိဗ္ဗာန်ဉာဏ်ကရင့်ကျက်လာပြီဆိုလို့ရှိရင်ဉာဏ်ရဲ့ဝိပဿနာဉာဏ်လေးနဲ့တခြားတခြားရင့်ကျက်လာပြီနိဗ္ဗာန်တရားကဒီယောဂဝိညာဉ်တင်ညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာခန္ဓာ၅ပါးတို့အပေါ်၌ညီငွေ့ယောရှားဆက်ဆုံနေတဲ့ညီငွေ့ယောရှားဆက်ဆုံသောအခြင်းအားဖြင့်ဖြစ်ပေါ်နေတဲ့ဉာဏ်ပဲသရဝတိဟာဒီခန္ဓာ၅ပါးယောဂတန်တရားအပေါ်၌မညီငွေ့နိုင်တဲ့ဘုံမယောရှားမဆက်ဆုံနိုင်တဲ့ဘုံဆိုရင်ဒီခန္ဓာ၅ပါးမှာလွတ်မြောက်နိုင်ပါမလားမလွတ်မြောက်နိုင်ဘူးခန္ဓာ၅ပါးမှာမလွတ်မြောက်နိုင်ရင်နောက်ထပ်ခန္ဓာ၅ပါးနဲ့ဆက်လက်ပြီးတော့သန္ဓေရာကြီးမှာရှောက်နေရအောင်။သန္ဓေရာကြီးမှာလည်းလွတ်မြောက်နိုင်မလား?မလွတ်မြောက်နိုင်ဘူး။ဒါကြောင့်ဒီခန္ဓာ၅ပါးတို့ရဲ့သဘာဝအမှန်ကိုဟုတ်တိုင်းမှန်တဲ့အမှန်ကိုမင်းကြီးဝင်မှာယုံမုံမယုံမုံမှာဆက်ဆုံးမှာ။ဆက်ဆုံးလာမှာဒီခန္ဓာ၅ပါးမှာလွတ်မယ်။ဘယ်လိုလွတ်သွားမလဲဆိုတော့ခန္ဓာ၅ပါးအပေါ်မှာတွဲတန်နေတဲ့အခါကလွတ်မယ်။မဲခြင်းခံမလဲ။ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာဆင့်ကျင်တော့မဲ့ဉာဏ်ပုံဉာဏ်လေးပေါ်လာမယ်။သောမေညာပေါ်ဉာဏ်ရေကဆရာဆရာကြီးတာဒီကိုအကျိုးမဲ့ပတ်သက်လိုက်တဲ့အခါမှာနောက်ဆုံးရာကအကျိုးဉာဏ်မရှိချုပ်ရင်းပြီဝိရာဂဝိမုတ်တိဝိရာဂတွေ့တတ်တဲ့မေခေရကတရားချင်းချင်းချင်းချင်းဝိမုတ်တိကိလေသာလုံးကလုံးကြောင်းတော့ဒီဝိမုတ်တံမေဝိမုတ်တံဖြစ်ခြင်းဉာဏ်ဟောဒီဝိမုတ်တံမေကိလေသာတို့မှလုံးကြောင်းခဲ့ခြင်းရှိသောဝိမုတ်တံဖြစ်ခြင်းငါကိလေသာတို့မှလုံးကြောင်းရပြီဒီသူရဲ့ဉာဏ်ပစ္စဝေကနာဉာဏ်ဒီဟောဒီဖြစ်ပေါ်နေလာပြီကိလေသာတို့မှလုံးကြောင်းပြီးဆိုရင်တော့အရတ္တဖို့တည်သွားပြီအရဟတဖို့စိတ်ပြီးဆိုတော့ငါအရဟတဖို့စိတ်ပြီးဆိုတာကိလေသာတို့မှလွတ်မြောက်ပြီဆိုတာသိတ္တခန္ဓာဇောဝိဖြစ်ပြီးပြန်ချင်းမြင်လိုက်တဲ့အခါမှာသိပြီခိနာဇာတိဝိသိတံပြမစရိယံကတံကရဏိယနာပရဣခတယတိပသန္တံတိဇာတိပရိနာတိဒိနိယချင်းသဘောတရားတိခိနာကုံဆုံးပြုံးပြုံးခဲ့ပြီယမစရိယံသာနာတို့၌ရှင်းလင်းချက်တိုင်းမတိဟုသောယမစရိယကိုဝိသိတံချင်းဆုံးပြေခဲ့လေသည် ကရဏီယာပြုတင်ပြုတိုင်းတဲ့မကိစ္စကိုကတံပြုလို့ရည်ကြီးခဲ့ပြီးဣဒ္ဓန္တယဣမကိစ္စအလောက်ကအပရံတဘာသောပြုခွဲကိစ္စသည်နတ်ဤမရှိတော့ပြီးဤဤသို့လျင်ပသနာတိဘဂဝေပြပြတိတိလေ၏ခရတ္တပုစတ်ကြီးတဲ့အချိန်ကပြန်ပြီးမိမိရဲ့ပြစ္ဆာကနာသောဤချင်းဆင်းရဲလိုက်တဲ့အချိန်ခါမှာနောက်မှမိသန္တိကြီးများကြီးဇာတိတော်တရားမနောက်တာမရှိတော့ဘူးပုံကြီးဆိုတာလည်းသိသာနာတော်မှာကျင့်တယ်ရှိလိုက်တဲ့မတိဘုံသောမြမစရိယကိုငါကျင့်ဆုံးပြီးပြီဆိုတာလည်းသိသာနာတော်မှာပြည့်နေပြည့်တဲ့လုပ်ငန်းကိစ္စရဆိုငါပြည့်ပြီဆိုတာလည်းသိတယ်ဤမင်းညာဘုံညာရရှိအတွက်နောက်ဆက်တဖန်ပြုခွင့်ကိစ္စမရှိတော့ဘူးဆိုတာလည်းသိတယ်။ပြစ်ဆံခန္ဓာသောဖြင့်မြတ်ရှင်ရင်လိုက်တဲ့အခါမှာသိရှိပြီဆိုပြီးတော့မြတ်စွာဘုရားရှင်သာကိုအဆုံးသတ်လိုက်ပါတယ်။အဲဒီဒေသနာဤကိုပြည့်စုံသွားတဲ့အချိန်ကမှာဒီဟန်တော်900လုံးပြီးဖြစ်တယ်။ဘာသာတခုကြည်သွားကြတယ်။တခြားဒီနေ့တရားနာပရိသတ်အကောင်တော်ကောင်းတို့လည်းထိုလိုရှိသူတော်ကောင်းတို့ရဲ့ထုံးဟောင်းကိုအတွက်ယူပြီးတော့အရာတခုဆိုင်အောင်ကျင့်ကြံကျုပ်ကိုပွားများအပ်ဆုံးနိုင်ကြပါသည်ဂုံတည်း